Welcome to the Voice of America in Burmese.
မင်္ဂလာညတက်ပါရှင် VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ9ရက်စနေညတန် VOA မြန်မာပိုင်းအစီအစဉ်ကို American တီထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွက်တင်ဆက်နေပါတယ်။ Line Meter 3251တို့အပြင် Line Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုမဆုမြမွန်နဲ့အတူတင်ဆက်သွားမှာပါ။သတင်းတွေကမှဆိုလို့ရှိရင် G20 အစည်းအဝေးပြင်ပမှာအမေရိကန်နိုင်ငံသားရဲ့ဝင်ကြီးနဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးတို့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးဆွေးနွေးခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေလှုပ်ချန်တပြခံရတာနဲ့ပတ်သက်ပြီးစိတ်မကောင်းတဲ့အကြောင်းသမ္မတဘိုင်ဒန်ပြောဆိုပါတယ်။တိရီလင်္ကာမှာဆန္ဒပြသူတွေကသမ္မတအိမ်တော်ကိုဝင်ရောက်သိမ်းပိုက်ခဲ့ပါတယ်။စတဲ့နောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
။ကောင်းပါပြီရှင်။စနေညတန်းမှာအမြဲတင်ဆက်နေတဲ့ဒုအတန်အစီအစဉ်မှာတော့
အလုံးချိန်ဆိုလို့ရှိရင်လည်းအာရမခိုင်စင်မှုလေးဖြစ်လာတယ်။အဲ့တော့အာရမခိုင်စင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့အိုဘာတိုင်းစင်ခိုင်နဲ့မစင်းမနေရအပါတိုင်းမလုပ်ဘူးဆိုတော့နောက်နေ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်
။ဒါကတော့မြန်မာနိုင်ငံကပုဂ္ဂလိကစက်ရုံအများအပြားမှာအလုသမားတွေခေါင်းပုံဖြတ်ခံရတဲ့အခြေအနေ၊အလုသမားအခွင့်အရေးတွေချိုးဖောက်ခံရတဲ့အခြေအနေတွေအကြောင်းကိုအပြည့်အစုံကြားဖို့ရှိပါတယ်။တခါသခိုင်းတောင်ရိုးကအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူဖြစ်တဲ့ဆရာတော်ဦးတော်ပိတာနဲ့ဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီနဲ့လူခွင့်ရေးခက်ပြိုင်ကပါအစီအစဉ်ကိုထုတ်လွှင့်ဖို့လည်းရှိပါတယ်။နောက်ပိုင်းမှာတော့မြန်မာနဲ့နိုင်ငံတကာတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့မတ်စုမြတ်မွန်ကပြောပြမှာပါရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီတို့ဒီကနေ့စနေနေ့မှာပဲအင်ဒိုနီးရှားနိုင်ငံဘာလီကျွန်း G20 အစည်းအဝေးပြင်ပမှာ9နာရီကြာတွေ့ဆုံဆွေးနွေးခဲ့ကြပြီးအမေရိကန်နဲ့တရုတ်ရဲ့ဆက်ဆံရေးဟာအကျိုးတရားမှုကြီးမားတဲ့ဆက်ဆံရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်
။ The relationship between the United States and China is highly consequential for our countries but also
အမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနိုင်ငံလုံးအတွက်အကျိုးတရားမှုကြီးမားတယ်လို့ကမ္ဘာကြီးအတွက်လည်းအကျိုးတရားမှုကြီးမားပါတယ်။ကဘာကြီးကမျှော်လင့်သလိုဒီဆက်ဆံရေးကိုတန်တပန်ရေးအရာကောင်းမွန်အောင်စီမံဖို့ကျွန်တော်တို့တန်ဋိဌာန်ချထားပါတယ်လို့နိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောဆိုသွားတာပါတရုတ်နိုင်ငံသားရေးဝန်ကြီးနဲ့နိုင်ငံဆက်ဆံရေးအပေါ်အမြင်ဆိုတာတွေကိုလည်းဆွေးနွေးခဲ့သလိုတရုတ်ပြည်နဲ့ပတ်သက်လို့ချင်းကပ်ဆောင်ရွက်မဲ့အမေရိကန်ရဲ့မူဝါဒကိုလည်းတိုက်ရိုက်ပြောဆိုခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုပါတယ်နိုင်ငံဆက်ဆံရေးကိုမှန်ကန်တဲ့လမ်းကြောင်းအတိုင်းဆက်လက်ချီတက်နိုင်ဖို့အတွက်တရုတ်နဲ့အမေရိကန်အတူတကွပူးပေါင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတော့ဒီကနေ့ညနေပိုင်းမှာထိုင်းနိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ်ဟောင်ရှင်ဇိုအာဘေလှုပ်ကြံတပ်ဖြတ်ခံရမှုအတွက်အမေရိကန်ပြည်သူတွေကိုစားသမ္မတဂျိုးဘိုင်ဒန်ကစိတ်မကောင်းကြောင်းဒီကနေ့စနေနေ့မှာဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကပြောကြားပါတယ်မစ္စတာအာဘေဟာအမေရိကန်နဲ့ဂျပန်ဆက်ဆံရေးပိုမိုခိုင်မြဲအောင်ဆောင်ရွက်ခဲ့တဲ့ထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကဖုန်းထဲမှာပြောကြားခဲ့တဲ့အကြောင်းဝန်ကြီးချုပ်ကရှိတာကပြောပြပါတယ်။ဂျပန်နိုင်ငံမှာအကြမ်းဖက်မှုကိုအလျှော့ပေးမှာမဟုတ်ဘဲဒီမိုကရေစီစနစ်ကိုကာကွယ်သွားမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်။တောက်ချာနေတုန်းကနာရာမျိုးကမဲဆွယ်စည်းရုံးပွဲတစ်ခုမှာမိန့်ခွန်းပြောနေစဉ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်အာဘေးရဲ့ရုပ်အလောင်းကိုတော့ဒီကနေ့တိုကျိုမြို့တော်ကိုပြန်လည်တည်ယူခဲ့ပါတယ်။ကမ္ဘာမှာလက်နက်ကိုင်ဆောင်ခွင့်အတင်းကျပ်ဆုံးနိုင်ငံတွေထဲမှာတစ်ခုပါတဲ့ဂျပန်နိုင်ငံမှာအခုလိုဝန်ကြီးချုပ်ဟောင်တနက်နေ့ပြစ်ခတ်လှုပ်ကြံခံရမှုအပေါ်ပြည်သူတွေအတော်လေးတုန်လှုပ်နေကြပါတယ်။အသက်42နှစ်အရွယ်တနက်သမားဟာအိမ်လုံ15လက်မလောက်ရှည်လျားတဲ့တနက်တလက်နဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရဲကပြောပါတယ်။ဝန်ကြီးချုပ်ဟောင်အဘေးဟာအဖွဲ့အစည်းတစ်ခုနဲ့ပတ်သက်နေတဲ့ဆိုရက်ကိုလာဟာလာဟာလာတွေကြောင့်တနက်သမားကဝန်ကြီးချုပ်ကိုတတ်ဖြတ်ဖို့အကွက်ချစီစဉ်ခဲ့တယ်လို့ဝန်ခံခဲ့တဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။ဘယ်အဖွဲ့အစည်းနဲ့ဆက်ဆက်နေတယ်လဲဆိုတာကိုတော့ရဲကပြောကြားခြင်းမရှိပါဘူး။ဂျပန်နိုင်ငံရဲ့တက်တန်းအရှိဆုံးဝန်ကြီးချုပ်တစ်ယောက်ဖြစ်တဲ့ရှင်ဇိုအာဘေးလှုပ်ကြံတတ်ဖြတ်ခံရမှုအပေါ်နိုင်ငံတကာကဝန်ထမ်းစကားတွေပြောကြားနေကြပါတယ်ရှင်။
ရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာလိုအပ်တဲ့ကြောင့်ကျင်မှုတွေကိုတင်ယူဖို့အတွက်ယူကရိန်းစစ်သားတွေဟာဗြိတိန်နိုင်ငံမှာရောက်ရှိနေပြီးတိုင်းပြည်တစ်ခွမ်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနေရာအသီးသီးမှာရောက်ရှိနေပါတယ်။ Ukraine စစ်သား1000အထိခေါ်ယူတင်နှံပေးမဲ့ဒီအစီအစဉ်မှာပထမအထုပ်အနေနဲ့ Ukraine စစ်သား1000ရောက်ရှိနေတာပါ Ukraine စစ်ပွဲတွေရဲ့ Ukraine ရဲ့အနာဂတ်ကို Ukraine ရွေးချယ်နိုင်ဖို့နဲ့သူတို့ရဲ့အကျိုးစားအာဏာကိုကာကွယ်နိုင်ဖို့အတွက် Ukraine တပ်ဖွဲ့တွေကိုပြန်လည်ဖွဲ့စည်းဖို့ British တပ်မတော်ရဲ့ကမ္ဘာအဆင့်မီကျွမ်းကျင်သူတွေကိုအုံပြုပြီးအကူအညီပေးသွားမှာဖြစ်တယ်လို့ British ကာကွယ်ရေးဝန်ကြီး Ben Wallace ကပြောဆိုပါတယ်။ဂျုံဘက်ဒေသနဲ့အခြားနေရာတွေကိုတိုက်ခိုက်တဲ့ Russia တပ်တွေကိုနှောက်ယှက်ဟန်တားနိုင်ဖို့အလွယ်တကူရှေ့ပြောင်းပစ်ခတ်နိုင်တဲ့ HIMARS ဒုံးလက်နဲ့၄ဇင်းနဲ့155မီလီမီတာလက်နဲ့ကြီးကြီးအလုံးတစ်ထောင်အပါအဝင်နေနဲ့ခင်ရဒေါ်လာတန်း400ဘိုးကိုအမေရိကန်အစိုးရကထပ်မံကူညီပေးရသွားမှာဖြစ်ကြောင်းအမေရိကန်အစိုးရတာဝန်ရှိသူတွေကလည်းတောက်ကြနေမှာပြောဆိုခဲ့ပါတယ်။သမ္မတဇာလင်စကီကတော့သမ္မတဘိုက်ဒန်ရဲ့အစိုးရကိုကျေးဇူးတင်ရှိကြောင်းတွစ်တာစာမျက်နှာမှာဖော်ပြထားပါတယ
်။အမေရိကန်ပြည်ထောင်စုမှာမျိုးဆက်ခြားကျန်းမာရေးစောင့်ရှောက်မှုလိုအပ်တဲ့အမျိုးသမီးတွေကိုအကာအကွယ်ပေးရမယ်သမ္မတအမိန့်ကိုသမ္မတဂျိုးဘိုက်ဒန်တောက်ကြနေတုန်းကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်။တရီသားဖြတ်ချခွင့်ကိုဖွဲ့စည်းပုံမှာခွင့်ပြုထားတာမဟုတ်ဘူးလို့ပြည်ထောင်စုတရားရုံးချုပ်ကဆုံးဖြတ်ခဲ့ပြီးတရီနှစ်ပတ်အကြာမှာပဲသမ္မတအမိန့်ထုတ်ပြန်တာပါ Roe v. Wade လို့တည်ကြတဲ့တရီသားဖြတ်ချခွင့်ပြုထားတဲ့အခွင့်အရေးကိုပြည်ထောင်စုတရားရုံးချုပ်ကပယ်ဖြတ်ခဲ့ပြီးတဲ့နောက် Republican တွေလွှမ်းမိုးတဲ့ American ပြည်နယ်တို့မှတရီသားဖြတ်ချခွင့်ကိုတရားမဝင်ဘူးလို့တတ်မှတ်ခဲ့ကြပါတယ်။နောက်ကြနေတော့ကသမ္မတထုတ်ပြန်တဲ့အမိန့်နဲ့မှသတိသားဖြတ်ချလိုတဲ့အမျိုးသမီးတွေအတွက် FDA ကခွင့်ပြုထားတဲ့အရေးပေါ်ပဋိသေဒါစီးရေးရနိုင်ရေးသူတို့ရဲ့ကိုယ်ရေးအချက်အလက်တွေကိုအကာအကွယ်ပေးရတဲ့ဒေသဖြတ်ချတဲ့ဝန်ဆောင်မှုရယူတွေကိုဥပဒေကြောင်းကနေပံ့ပိုးကူညီပေးရလို့ပါဝင်ပါတယ်။ပြည်ထောင်စုတရားရုံးချုပ်ကတရားသူကြီးတွေဟာဖွဲ့စည်းပုံအခြေခံပြီးတော့ဆုံးဖြတ်ချက်တွေချနေတာမဟုတ်ဘဲနိုင်ငံရေးအရာဆုံးဖြတ်ချက်တွေချနေတာလို့လည်းသမ္မတကဆက်ဆွဲပါတယ်။တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာအဆွန်ရောက်ပြီးတော့အထိတ်အကွတ်မဲ့နေတယ်လို့သမ္မတကဖော်ပြပြောဆိုခဲ့ပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 938ညနဲ့938ညပိုင်းဒိုမီတာ51 kHz 585တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောင်းထုတ်လွှင့်ပေးနေပါရှင
် VOA စနေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်ပဲနိုင်ငံရဲ့အကြအတဲတွေဖြစ်နေတဲ့တိတိလင်္ကာနိုင်ငံမှာစနေနေ့ကပဲတောင်ပေါင်းများစွာသောဆန္ဒပြသူတွေကသမရကိုယာတုကနှုတ်ထွက်ပေးဖို့တောင်းဆိုကြပြီးသမရအိမ်တော်တွင်ကိုချိုးဖောက်ဝင်ရောက်ခဲ့ကြပါတယ်။ဆန္ဒပြသူတွေသမရအိမ်တော်ကိုစုဝေးလာနေချိန်မှာပဲသမရကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။အကြီးမားဆုံးဆန္ဒပြပွဲတစ်ခုဖြစ်ပြီးတောင်ပေါင်းများစွာသောဆန္ဒပြသူတွေဟာတိတိလင်္ကာနိုင်ငံအနေနဲ့အရရကနေရထားတွေကားတွေနဲ့မြို့တော်ကိုလံဘိုကိုရောက်ရှိလာကြပြီးစီပွားရေးအကြအတဲကိုပြေလည်အောင်ဖြည့်ရှင်းမပေးနိုင်တဲ့သမရဂௌတာပါရာရာဇာပက္ကစာကိုနှုတ်ဆက်ပေးဖို့တောင်းဆိုကြပါတယ်။သမရကိုစစ်တပ်ကလုံခြုံရေးပေးထားပြီးသမရအဖြစ်ဆက်လက်ရှိနေတယ်လို့တာဝန်ရှိသူတွေကပြောဆိုနေပါတယ်။ဒီချိန်ထဲမှာပဲသမရရာဇာပက္ကစာနှုတ်ထွက်ရင်သမရဖြစ်လာနိုင်တယ်လို့ခန့်မှန်းထားတဲ့ဝန်ကြီးချုပ်ရနေဝီကရမဆင်းကအရေးပေါ်အစိုးရဝန်ကြီးအစည်းအဝေးကိုခေါ်ယူခဲ့ပါတယ်။ဆန္ဒပြသူတွေကလူမှုကွန်ရက်ပေါ်မှာဖော်ပြတဲ့ဗီဒီယိုတွေမှာဆန္ဒပြသမားတွေဟာနန်းတော်အတွင်းကိုဝင်ရောက်ခဲ့ကြပါတယ်။ဒုံညုံကြီးတပ်ဖွဲ့တွေကတနတ်တွေကိုလေပေါ်ထောင်ပစ်ဖောက်ခဲ့ပြီးမျက်ရုပ်ဘုံနေနဲ့ပစ်ခတ်ခဲ့တဲ့အတွက်မျက်ရုပ်ဘုံထိမှန်သူ14ဦးဆေးရုံတင်ကူးသနေရတယ်လို့ကိုလံဘုံမြို့ဆေးရုံကတာဝန်ရှိသူတွေကပြောဆိုပါတယ်။
Twitter လူမှုကွန်ရက်ကိုဒေါ်လာ44ဘီလီယံနဲ့ဝယ်ယူဖို့သဘောတူထားချက်ကိုဖျက်လိုက်တဲ့ Tesla ကုမ္ပဏီရဲ့ဒီ CEO Elon Musk ကိုတရားစွဲမယ်လို့ Twitter ကုမ္ပဏီကပြောပါတယ်။ Twitter မှာ account တွေနဲ့ပတ်သက်တဲ့အချက်အလက်တွေပေးဖို့အတွက် Twitter ဘက်ကပြက်ကွက်တယ်လို့ဆိုပြီးတော့ဝယ်ယူမဲ့အစီအစဉ်ကိုဖျက်တယ်လို့ Elon Musk ကတောက်ချနေတဲ့ကအတိအပြည့်ကြေညာခဲ့တာပါ။Twitter လူမှုကွန်ရက်ကိုနေ့စဉ်သုံးနေတဲ့အကောင့်တွေထဲမှာဆက်ကနေဖန်တီးထားတဲ့ spam mail account 900ခန့်နှုန်းအောက်ပဲရှိတယ်လို့တက်တည်ပြပါဆိုပြီးတော့ Elon Musk ကတောင်းဆိုထားတာပါ Twitter ကုမ္ပဏီကတော့အကောင့်အတုတပန်းကိုနေ့စဉ်ဖယ်ရှားရှင်းလင်းနေတယ်လို့ပြောကြားထားပါတယ် Twitter သုံးဆွဲသူတွေကိုကုန်ပစ္စည်းတွေဝယ်ယူအောင်ဆွဲဆောင်တာမျိုးသတင်းမှားဖြန့်တာမျိုးတွေအတွက်အဲ့ spam account တွေကလုံနေတာကြောင့် Twitter ရဲ့စီးပွားရေးအပေါ်တက်ရောက်မှုရှိတယ်လို့ Elon Musk ကပြောပြီးတော့အချက်အလက်တွေကိုတောင်းခဲ့ပါတယ်အဲ့ဒီအကောင့်အတုတွေနဲ့ပတ်သက်တဲ့အချက်အလက်တွေကိုပေးဖို့အချိန်ချင်းတောင်းဆိုချက်ကို Twitter ဘက်ကတုံ့ပြန်ဖို့ပြက်ကွက်တယ်လို့ Musk ရဲ့ရှင်းလင်းကပြောပါတယ် Elon Musk ဘက်ကကုမ္ပဏီဝယ်ဖို့သဘောတူညီချက်ကိုဖျက်လိုက်တဲ့အတွက်ဥပဒေကြောင့်ကနေဆောင်ရွက်သွားမယ်လို့ Twitter ကုမ္ပဏီဥက္ကဋ္ဌ Brett Taylor ကတုံ့ပြန်ခဲ့ပါတယ်ရှင်
တမောင်းများစွာသောကနေဒါနိုင်ငံသားတွေဟာတောက်ကြနေတုန်းကအင်တာနက်နဲ့မိုဘိုင်းဖုန်းမရှိဘဲနေရတဲ့ဘဝကိုကြုံတွေ့ခံစားခဲ့ရပါတယ်။ကနေဒါနိုင်ငံရဲ့အကြီးဆုံးအင်တာနက်နဲ့မိုဘိုင်းကုမ္ပဏီကြီးဖြစ်တဲ့ Rogers ဆက်သွယ်ရေးကုမ္ပဏီကြီးမှာမနေ့ပိုင်းကနေညပိုင်းနေပိုင်းအထိဆက်သွယ်ရေးစနစ်တွေပြတ်တောက်သွားခဲ့ပါတယ်။အဲ့ဒီလိုပြတ်တောက်သွားတဲ့အတွက်ဈေးအယောင်းအဝယ်လှုပ်တာတွေ credit ကအထွေကန်းနဲ့ပေးချေတာတွေဘဏ်ကနဲ့ငွေအလွှဲပြောင်းလှုပ်တာတွေတရားရုံးကြားနာစစ်ဆေးတာတွေအစိုးရရုံးဌာနတွေအရေးပေါ်ဌာနတွေကိုဆက်သွယ်တာတွေစတဲ့လုပ်ငန်းဆောင်တာတွေအားလုံးမှာအခက်အခဲတွေဖြစ်ကုန်ပါတယ်။တောက်ကြနေညနေပိုင်းမှာတော့ဆက်သွယ်ရေးလိုင်းတွေပြန်ကောင်းသွားပြီလို့ Rogers ကုမ္ပဏီကပြောဆိုခဲ့ပါတယ်။
ဆာဒီအာရေဗျနိုင်ငံမှာတော့မကာဖျားဘူးထွက်နေတဲ့မွတ်စလင်ဖျားဘူးတွေဟာမီနာမြို့မှာဒီမကောင်းဆိုးဝါးကိုဂဲနဲ့ပြစ်ပောက်တဲ့ပွဲကိုဒီကနေ့ဆင်နွှဲခဲ့ကြပါတယ်။ ETL အထာပွဲတော်အထိတ်မှအဖြစ်နဲ့ကဘာတဝါမ်ကမွတ်စလင်တွေကလည်းဝိပုစုတောင်းပွဲတွေကိုလုပ်ခဲ့ကြပါတယ်။မကာက Grand Mosque ဗလီကြီးမှာလည်းအာယုံတက်ချိန်မှာဖျားဘူးတွေစုဝေးဝိပုကြပါတယ်။အစ္စလမ်ဘာသာဝင်တွေဘာသာရေးအရာအထွတ်မြတ်ထားတဲ့မကာကိုဒီနှစ်နိုင်ငံတကာကဖျားဘူးတစ်သန်းလောက်ရောက်ရှိနေပါတယ်။ကိုဗစ်ကရောဂါစဖြစ်ချိန်တွေကဆိုရင်ဖျားဘူးအရေးအတွက်အများဆုံးဖြစ်ပါတယ်။ကိုဗစ်ကရောဂါကူးစက်မှုထိန်းချုပ်နိုင်ဖို့အတွက်ကိုဗစ်ကာကွယ်ဆေးထိုးထားတဲ့မွတ်စလင်တသန်းအထိပဲဆာဒီအာရာဘိုင်တွေကဒီနှစ်မှာလာခွင့်ပြုခဲ့ပါတယ်ရှင်။ဒါကတော့စနေညချမ်းသတင်းအစီအစဉ်ကိုကိုစောမုတ်ကျော်နဲ့မဆုမြတ်မွန်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့စကိုင်းတိုင်ဝန်ကအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူဆရာတော်ဦးတော်ပိတာနဲ့ဆက်သွယ်မေးမြန်းထားတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ကြိုင်ကဘာအစီအစဉ်ကိုတင်ဆက်ဖို့ရှိပါတယ်။အခုအရင်ဆုံးတင်ဆက်မဲ့ဒုအတန်းအစီအစဉ်မှာတော့မြန်မာနိုင်ငံမှာဆက်ယုံအလုပ်ရှင်တွေဟာနိုင်ငံရေးစီးပွားရေးမတည်ငြိမ်တာတွေကိုအခွင့်ကောင်းယူပြီးတော့အလုပ်သမားအခွင့်အရေးတွေကိုဖိနှိပ်တာတွေလှုပ်ဆောင်နေတဲ့အခြေအနေကိုစူးစီးတင်ပြထားပါတယ်ရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Zero ကတင်ဆက်တာဖြစ်ပါတယ်
လုံးလဆာတမင်ဖွဲ့ဒီဝင်လည်းမရှိဘူးဆွေးနွေးဟီနိုင်ဝင်လည်းမရှိဘူးလောက်ကမအတန်မထွက်နိုင်ဘူးဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင်တွေအဲ့ဒါကြုံပြခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်
မြန်မာနိုင်ငံအတွင်းကစက်ရုံအများပြားမှာအလုပ်သမားခေါင်းပုံဖျက်ခံရတဲ့အခြေအနေတွေရှိနေပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်ကမြန်မာအထည်ချုပ်ကဏ္ဍမှာအလုပ်သမားတွေအတွက်လုပ်ငန်းခွင်အနေထားပြောင်းလဲတိုးတက်မှုတွေအများကြီးဖြစ်ပေါ်ခဲ့ပေမယ့်ဆေးရနာသိမ့်မီကလေးကနိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်တာကိုခံကောင်းယူပြီးလှုပ်ရှင်တွေဟာအလုပ်သမားအခွင့်အရေးဖိနှိပ်မှုတွေလှုပ်ဆောင်လာပါတယ်။ဒီဆောင်မှအပြည့်စုံကိုဆက်လက်တင်ဆက်ပေးသွားပါမယ်။
ညဘက်လူကြီးတိတ်ချိန်ည12နာရီမှာအထည်ချုပ်စရုံကအလုပ်ဆင်းလာတဲ့လူအုပ်ကြောင့်ပုံဝန်ကျင်ကစီမံသွားပါတယ်ညမမောင်မမဲတဲ့အချိန်ပို့အလုပ်ဆင်းပြီးအိမ်ပြန်နေကြတဲ့အဲ့ဒီအလုပ်သမားတွေထဲမှာမဇ္ဇပယ်လည်းပါဝင်ပါတယ်မဇ္ဇပယ်ကအရှိတကုံမြို့နယ်စမှုဆောင်မှာရှိတဲ့အဲ့ဒီအထည်ချုပ်စရုံမှာအလုပ်ဝင်နေတာ6လခန့်ရှိပြီဖြစ်ပါတယ်ဒီစရုံမှာအလုပ်လုပ်ရတဲ့မဇ္ဇပယ်ရဲ့အလုပ်ချိန်ကမနက်9နာရီခွဲကနေနေ့လယ်ထမင်းစားချိန်နာရီခွဲနာပြီးညနေ4နာရီအထိပုံမှန်အလုပ်ချိန်8နာရီဖြစ်ပါတယ်။4နာရီနောက်ပိုင်းအချိန်ပိုဆင်းရတာကတခါတလေည12နာရီအထိဖြစ်တာကြောင့်မဇ္ဇပယ်ဟာစက်ရုံမှာထမင်းစားချိန်ပဲအနားရပြီး16နာရီကျအလုပ်ဆင်းနေရတာဖြစ်ပါတယ်။မဇ္ဇပယ်ကအခုလိုအလုပ်ဆင်းနေရတာတွေကိုသူ့အပါအဝင်စက်ရုံကအလုပ်သမားတွေဟာညှင်းဆက်နိုင်ခွင့်မရှိကြဘဲညှင်းလိုက်ရင်အလုပ်ဖြုတ်ခံရမှာကိုစိုးရိမ်နေကြတယ်လို့ဆိုပါတယ်။
ကိုယ်ရရသဘောတူပြီးတော့စီရင်ပြီးတော့မဟုတ်ဘူးသူကတော့အခုအထက်ပုံနဲ့ဆိုလို့ရှိရင်ဘဒူဘဒူဆင်းရမယ်အန်ဒယ်လိုက်တော့ဘဒူဘဒူဆိုပြီးတော့ဘနောက်သူကလို့တခါလဲအိုဒီစီရင်ကောက်ပြီးတော့ပြောတာကိုရီကိုစိတ်ညစ်လားမစိတ်ညစ်ဘူးလားအဲ့လိုလားမေးပြီးတော့ပြောတာလည်းမရှိဘူးဘနောက်ခေါင်းဆောင်ကြီးကတခါလဲစီရင်ရထားခဲ့တာ
မဇ္ဇပယ်ကကိုဗစ်ကာလတလျှောက်အလုပ်ရှာရအခက်အခဲတွေကြောင့်နေစားအဖြစ်သာအလုပ်လုပ်ခဲ့ရပြီးအခုမှဒီစက်ရုံမှာလာကစားအဖြစ်ပထမဆုံးအလုပ်ပြင်ရခဲ့တာပါအဲဒါကြောင့်အလုပ်ကိုင်ဆုံရှုံမှစိုးနေတာနဲ့စာဝတ်နေရေးလိုအပ်ချက်တွေကြောင့်အခုလိုအဆင်မပြေမှုတွေကိုတီးခတ်မှုဆုံးဖြတ်ထားကြောင်းသူကပြောပါတယ်မဇ္ဇပယ်တို့အလုပ်သမားတွေပေါ်စက်ရုံဘက်ကလှုံ့ဆော်မှုတွေကအလုပ်သမားခွင့်ရချိုးဖောက်မှုတွေနဲ့ပါဝင်နေပြီး ဒါကအနာသိမှုပြီးကလေးကလုပ်ငန်းခွင့်အတွင်းအလို့ရှင်တွေကလုံမှာခွင့်ရည်တွေကိုလေးစားလိုက်နိုင်မှုမရှိတော့ဘူးဆိုပြီးပြောဆိုနေကြတာတွေရဲ့ဥပမာတစ်ခုပဲဖြစ်ပါတယ်။ အချိန်ပိုနဲ့ပတ်သက်လို့ယင်းနှစ်မြောက်နယ်မှုကော်မရှင်တိုက်ခိုက်ရေးခွင့်ပြုမိန့်နဲ့လှုပ်ဆောင်နေတဲ့ကုမ္ပဏီလုပ်ငန်းတွေမှာတနေ့ကိုအချိန်ပိုသုံးနာရီစနေနေ့မှာအချိန်ပို9နာရီနဲ့တပတ်ကိုအချိန်ပို9နာရီ20ခွင့်ပြုတယ်လို့2019ကထုတ်ပြန်ထားခဲ့ပါတယ်။အဲဒီတို့ရဲ့ကာယံကန့်ရှင်အလုပ်သမားတွေရဲ့လက်မှတ်မူရင်းနဲ့ပူးတွဲတင်ပြဖို့လိုတယ်လို့လည်းဖော်ပြပါတယ်။ဒါပေမဲ့လက ံကိုပြောပါရယ်။ဆိုင်တရာရှူလင်မန်စမှုဆောင်ကထဲကျုပ်စက်ယုံတစ်ခုမှလောက်ကင်နေတဲ့လောက်သမားကိုတန်းစင်ကတော့
ကျွန်တော်တို့ဖြစ်စီနေတာမှာဟိုဒါအလုပ်ရှင်တဲ့အလုပ်သမားမှာဆန္ဒတစ်ခုရှိတယ်ပေါ့မှာဟုတ်တယ်ဒါလေဘာဖူလုံရင်းဒီကလည်းတတ်မှတ်ထားတယ်ပေါ့အလုပ်သမားမှာအလုပ်ရှင်းပါမယ်အော်ဒီနရီရှင်းပါမယ်ဆိုတော့ဟိုဒါလက်မှတ်တယ်ပြီးရင်ဖူလုံရင်းရောတစိတုံးအဲကျွန်တော်ပထမတော့ကကျွန်တော်တို့ဒါ2021ကုလပိုင်းအထိဘဏ္ဍာရီကနေဘဏ္ဍာရီအထိအော်ဒီရှင်းပါမယ်ကာယတန်ရှင်တဦးရှင်းမှလက်မှတ်ဝန်ဆောင်ပတိလက်မှတ်ထိုးပါစီဆိုတော့စာတန်လေးပါတယ်ကိုကြောကုလပိုင်းနောက်ပိုင်းကနေပြီးတော့လုံးဝအဲ့ဒီစာတန်ကိုပါမလာတော့တာပြောမယ်ဆိုရင်တော့ဥပဒေကိုလက်တော်ကြာလောက်သွားတာပေါ့
ပြီးခဲ့တဲ့2011ခုနှစ်ကနေ2020ခုနှစ်တိဆယ်နှစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလုပ်ခဲ့တဲ့အထက်မှာအလို့သမားဥပဒေပြင်ဆင်ပြောင်းလဲရေးတွေလည်းပါဝင်ခဲ့ပါတယ်အဲ့ဒီထဲမှာသမဂ္ဂတွေတရားဝင်ဖွဲ့စည်းနိုင်မှုအနိုင်ဆုံးလောကလစာသတ်မှတ်နိုင်မှုလူမှုဖူလုံရေးခန်းစား권နဲ့စစ်စစ်ပြန့်ပြန့်ရရှိနိုင်မှုနဲ့အတင်းအာဓမ္မလောကခိုင်းစေတာတွေနဲ့ပတ်သက်ပြီးတင်းကျပ်တဲ့စည်းမျဉ်းစည်းကမ်းတွေချမှတ်နိုင်ခဲ့တာတွေလည်းပါဝင်ပါတယ်အရင်ကဒီလိုအလို့သမားအခွင့်အရေးတိုးတက်မှုတွေရှိခဲ့ပေမဲ့လည်းစစ်တပ်အာဏာသိမ်းပြီးနိုင်ငံအနှံ့မှာလူခွင့်ရေးချိုးဖောက်မှုတွေမြင့်တက်လာတာတရားဥပဒေစိုးမှုအားနည်းလာတာတဲ့နောက်မှာအလို့သမားတွေရဲ့ဥပဒေပါရပိုင်ခွင့်အခွင့်အရေးချိုးဖောက်ခံရတာတွေလည်းအများပြားထပ်ပြီးဖြစ်လာပါတယ်မြန်မာနိုင်ငံကုန်ထုံးနယ်စက်မှုလက်မှုအလို့သမားများအဖွဲ့ချုပ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိစက်ယုံလုပ်ငန်းခွင့်တွေမှာအလို့သမားခွင့်ရေးစံနှုန်းနဲ့မကိုက်ညီတာတွေရှိတဲ့ကြောင်းသဘောတူပြောဆိုပါတယ်
ဒီနေ့လုံသမားတွေရဲ့အခြေအနေကမဖြစ်သွားလဲဆိုတော့ minimum wage ကိုပဲရရှိပြီးတော့မှအလုပ်ချိန်ဆိုလို့ရှိရင်လည်းအာရမခိုင်စင်မှုလေးဖြစ်လာတယ်အဲ့တော့အာရမခိုင်စင်မှုဆိုတာဘာကိုပြောချင်တာလဲဆိုတော့ overtime စင်ခိုင်းတယ်မစင်းမနေရ overtime မလုပ်ဘူးဆိုတော့နောက်နေ့မလာနဲ့ဆိုတော့ဖိအားပေးမှုတွေရှိတယ်တော့ overtime ခိုင်းတာလည်းသူတို့က overtime ကြီးမပေးဘဲနဲ့ခိုင်းတယ်စက်ရုံတွေပိုပိုများလာတယ်အဲ့ဒီပြေမှာ Sunday ပေါ့နော်တနင်္ဂနွေမှလည်းစင်ခိုင်းတယ်နှစ်ဆမပေးဘူးပေါ့တကယ်ဆိုဆန်းတဲ့ကကိုကအလုံးမလုံးဖြင့်ပတ်ဆိုင်ရမယ်နေလေ။အဲပြီးတော့ကြတော့ဒီလူမှုလုံရေးချင်းနဲ့ပတ်သက်လို့ရှင်လည်းမရတော့ဆိုတော့ဥမာဆေးခွင့်ပေါ့။တလုံးမတယောက်ကဒီခွင့်ပြတ်ချင်တယ်ဆိုသူတို့မှရမ်းဖျားရှိတယ်။သူတို့လည်းလည်းပဲကွန်ဆောင်လို့ဒီမားရေးဆိုလည်းခွင့်မပေးဘဲနဲ့အလုံးထုတ်ဝင်အလုံးထုတ်လိုက်တယ်ပေါ့နော်။ဥပဒေပါခံစား권ဆိုတာဘာမှမရှိတော့ဘူး။
မခိုင်ဆောင်ကအလုံယုံစေယုံအများစုကအလုံသမားအခွင့်အရေးတွေချိုးဖောက်နေတယ်လို့ယုံကြည်ပြီးအလုံရှင်တွေဟာနိုင်ငံရေးအခြေအနေမတည်ငြိမ်တာကိုအခွင့်ကောင်းယူပြီးပြောင်ပြောင်တင်းတင်းချိုးဖောက်လာကြတာဖြစ်တယ်လို့ပြောဆိုပါရယ်လုပ်ငန်းအခွင့်အတွင်းကရာသီနဲ့အချိန်ပိုကြီးကျွမ်းကျင်ကြီးကုန်ထုတ်လုပ်မှုစုကြီးရမှန်ကြီးတို့လိုလှုပ်အားခတွေကိုပုံစံမျိုးစုံနဲ့ဖျက်တောက်တာမျိုးတွေရှိနေပေမဲ့အလုံချိန်တွေနဲ့တနေ့ပြင်းပြရမယ့်အလုံစံချိန်တွေကတော့တိုးလာနေပါရယ်
သူတို့ဆန်းနေတယ်ဟိုအလုံကြီးကြောင်းနဲ့ခတ်ကြတော့လောရတဲ့လူတွေဟာဖြားရည်များပြီးတော့ဒါတစ်ချို့ဆိုလို့ရှိရင်ကျွေးမစားသေးမပေါက်ချင်းမပိုင်ချင်းမတော့ရတဲ့လူတွေဆိုရင်ဒီလိုမျိုးပဲကိုယ်တွေလည်းဒီပဲအထက်ကြတဲ့အခါဆိုလို့ရှိရင်ခြေပေါက်ချင်းအိမ်နာသွားချင်းလည်းမသွားရဘူးခြေပေါက်ချင်းလည်းမတော့ရဘူးဟို obligate လေးဆိုလို့ရှိရင်ဘုရားမဆုံးလေးသူနာမမစားရဘူးဒီချို့ဆိုလို့ရှိရင်တိုက်တယ်မပြတ်မှဆိုလို့ပေါ့နော်လမ်းနဲ့မဆုံးလို့ရှိရင်အဲ့ဒီတော့ကြောင့်တိုက်တယ်ကိုမြားလို့ရှိရင်လည်းပြောရဆိုတာကလေးတွေမကောင်းဘူးကွာ
အထယ်ချုပ်အလုပ်သမားမဆက်ဘဲကပြောပြတာပါအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CTUMC ကိုတိုင်ကြားထားတဲ့အမှုပေါင်း80ခန့်ရှိပြီးအဲ့ဒီထဲမှာနိုင်ငံတကာ brand တွေကိုချုပ်လုပ်နေတဲ့စက်ယုံတွေလည်းပါဝင်နေပါတယ် IWFN ဥက္ကဋ္ဌမတ်ခိုင်ဆောင်က
ဒီလောက်ချုပ်ဖောက်မှုတွေဖြစ်နေတာကိုဘယ်အလုပ်ရှင်မှရေးမြှုပ်ထားတာပါကြောင့်ဒါရှင်ဒီအလုပ်ရှင်တွေဒီနော်ဒီစက်တပ်ကိုဒီအာဏာရှင်ကိုဗန္နာရေးရဒီကထောက်ခံနေတယ်သူတို့ရဲ့စနစ်မှာရှိတဲ့လူတွေကို supporting ပေးနေတယ်ဆိုတာထင်ရှားတယ်ဒီအနေထားမှာအပြီးဆိုင်ရာရင်းနှီးမြှုပ်နှံတဲ့ brand တွေသူတို့သိနေတယ်မြင်နေတယ်သို့တော့သူတို့ရဲ့ core content လို့ခေါ်တဲ့နိုင်နာရမယ့်စီးကံတွေကိုလည်းသူတို့မလိုက်နိုင်ဘူးသူတို့ရဲ့ဆက်ယုံတွေကိုလိုက်နာဖို့အတွက်လည်းဖိအားမပေးနိုင်ဖြစ်လည်းမဖြစ်နိုင်အဲ့ဒါကြောင့်မို့ကျွန်တော်တို့ကအခုဆိုလို့ရှိရင်အပြီးဆိုင်ရာ brand တွေကိုဒီနည်းမျိုးနဲ့သူတွေကိုမြန်မာပြည်ကနေထွက်သွားဆိုပြီးတော့မှတောင်းဆိုတဲ့ကမ်ပိန်းကိုလုပ်နေတယ်။
ဆိုင်တရာအထယ်ချုပ်လုပ်ငန်းရှင်များအပြင်ဥက္ကဋ္ဌဒေါက်တာချီမောင်ကြီးက အလုသမားခွင့်ရချုပ်ဖောက်မှုတွေရှိတဲ့ဆိုတာကိုညင်းဆို့ထားပြီးအဲ့ဒီလိုရှိခဲ့ရင်အတင်းချုပ်ကိုတိုင်ကြားနိုင်ပြီးလိုက်လံကြေရှင်းပေးမယ်လို့ပြောဆိုပါတယ
်။ကျွန်တော်တို့ကတော့အတမ်းမင်းသေးရုံနဲ့အားလုံးကိုဥပဒေရောအားလုံးလိုက်တာကိုဆက်မတာရဲ့ရှိသမားဥပဒေအကုန်လုံးကိုအပြေတိုင်းတော်မှပို့ပြီးတော့မင်းဆိုင်ကိုဆက်ရုံနဲ့ကျင်းကြတဲ့အဲ့ဒီအမြင်ရတယ်ပြောတာရှိတယ်ဒီမဲ့ရှိတာပဲဟိုတော့ကဒီမဲ့လိုက်တာယူကြည့်တယ်လေဘော်လိုက်တာယူကြည့်တယ်ဒီကောင်လည်းအမြဲတမ်းလိုလိုပဲအသက်ဝင်အသေးလေးကိုစားပြီးအမြဲတမ်းပြောနေတ
ာဒါပေမဲ့လည်းအလုသမားတွေနဲ့အလုသမားအရေးလှုပ်ရှားတဲ့အဖွဲ့အစည်းတွေဘက်ကတော့အလုသမားတွေတိုင်ကြားရမှာတိုင်ကြားသူတွေကိုနာမည်မှတ်ပြီးပြဿနာရှာသူတွေပြည့်အလုမခန့်တော့တာတွေစစ်ကောင်စီကိုတိုင်ကြားပြီးဖမ်းဆီးခိုင်းတာမျိုးတွေရှိတယ်လို့ပြောကြပါတယ်အပြည်ပြည်ဆိုင်ရာအလုပ်သမားသမဂ္ဂအဖွဲ့ချုပ် ITUC ရဲ့ကမ္ဘာလုံးဆိုင်ရာအခွင့်အရေးညွှန်ကိန်း2021အရစစ်အာဏာသိမ်းပြီးနောက်မတရားဖန်ဆီးချုံနောက်မှုတွေဥပဒေတွေကိုထိန်းချုပ်မှုနဲ့စနားပြဝဲတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မြန်မာနိုင်ငံကိုအလုပ်သမားတွေအတွက်အဆိုးဝါးဆုံးဆင်နွှဲခြင်းစီးရင်မှာပထမဆုံးချိန်ထည့်သွင်းဖော်ပြခဲ့ပါတယ်မြန်မာနိုင်ငံဟာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်အခွင့်အရေးဆိုင်ရာအာမခံချက်မရှိတာကြောင့်အဆိုးဝါးဆုံးအဆင့်ဖြစ်ဖော်ပြခံရတာပါကိုဗစ်ရောဂါနဲ့အာဏာသိမ်းမှုကြောင့်ပြီးခဲ့တဲ့နှစ်အတွင်းစက်ရုံပေါင်း140ခန်းပိတ်သိမ်းခဲ့ပြီးအလုသမား3သိန်းခန့်အလုရန်နာခံခဲ့ရတယ်လို့ IWSN ကခန့်မှန်းပါတယ်။နောက်ဆက်တွဲအဖြစ်ပြည်တွင်းအလုကန်ရှာလာမှုကြောင့်အလုသမားတွေဟာအလုတီမြဲရေးစားဝတ်နေရေးအဆင်ပြေရေးကိုဦးစားပေးနေရပြီးအလုရှင်အလုကျစိတ်ခိုင်းမှုတွေကိုလုပ်နေရတာအာဏာရှင်လက်အောက်အလုသမားအဖွဲ့အစည်းတွေကိုဖိနှိပ်ထားမှုကြောင့်အခွင့်အရေးချိုးဖောက်မှုတွေကိုထုတ်ပြောဖို့ခက်ခဲတာတွေကြောက်ရွံ့တာတွေရှိနေပါတယ်။IWFN ရဲ့ဥက္ကဋ္ဌမတ်ခိုင်ဆောင်ကလက်ရှိအခြေအနေကိုအခုလိုမှတ်ချက်ပြုပါတယ်
။အမားတို့ကပြောတာအဲ့ဒါအလုံးနဲ့မတူဘူး။အဲ့ဒါအလုံးလို့မခေါ်ဘူး။အဲ့ဒါကြုံပြုနေတာလို့ခေါ်တယ်။လွတ်လပ်စွာတင်မဖွဲ့စည်းဝင်လည်းမရှိဘူး။ဆွေးနွေးထိနိုင်ခွင့်လည်းမရှိဘူး။လောက်ကမအတန်မထွက်နိုင်ဘူး။နော်ဒီလိုဖိနှိပ်မှုတွေနဲ့အလုံးလုံးနေရတဲ့လုပ်ငန်းခွင့်ကြီးအဲ့ဒါကြုံပြုခံနေရတဲ့နေရာတာဖြစ်တယ်ပေါ့နော်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီဆောင်မှာတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်။ဒိုးတန်အတန်းလှည့်အစီအစဉ်ကိုဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes လို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOE ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00 နာရီကနေ10:00 နာရီတွင်နဲ့တနင်္ဂနွေနေ့နံနက်6နာရီကနေ9နာရီတွင်မှလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero Zero ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒုတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဒါကတော့စနေညချမ်းတိုင်းတင်ဆက်နေတဲ့ဒို့အတန်စီစဉ်ပါရှင်။အခုလို view မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီဒို့အတန်လို့အပတ်စဉ်ကဏ္ဍတွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရရှင်။ဆက်လက်တင်ဆက်မယ့် Democracy လူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုလည်းကြည့်ကြရအောင်ပါ။မြန်မာနိုင်ငံကိုရောက်ရှိလာတဲ့အာဆီယံအထူးကိုယ်စားလှယ်နဲ့လန်ချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်လာတဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတို့ကမြန်မာနိုင်ငံမှာအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပပြီးတော့အမျိုးသားရင်ကြားဆွေးဖို့တိုက်တွန်းလိုက်ပါတယ်။ယုံကြည်ရိုင်းပင်ဆက်ဆံကူညီအရင်းမြစ်တွေကိုဝေမျှအကျိုးခံစားကြတဲ့လူမှုအရင်းအနှီးအခြေအနေကရောတကယ့်မြေပြင်မှာဘယ်လိုရှိနေပါသလဲ။စကိုင်းတောင်ယိုကအပြည့်တိဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာကိုတည်ထောင်သူလည်းဖြစ်ကမ္ဘာဗုဒ္ဓကောင်စီကချီးမြှင့်တဲ့ငြိမ်းချမ်းရေးဆုရှင်လည်းဖြစ်တဲ့ဆရာတော်ဦးတော်ဘီတာနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါရရှင
်ပါရရှင်ပါဗျာမြေပြင်မှာရထဲရွာထဲမှာအဓိကကြတာကတော့လူမှုအရင်းအနှီးလို့ခေါ်တဲ့အင်္ဂလိပ်လိုတော့ social capital တော့ဒါကဒီမိုကရေစီလူ့ခွင့်ရေးတွေနဲ့ဆက်ဆက်ပြီးပါတယ်အခုနောက်ဆုံးမြေပြင်မှာအနေထားတွေကိုကျွန်တော်မင်းကြီးကိုဖိတ်ခေါ်ထားတဲ့ဒီကတော့စကိုင်းတောင်မျိုးအပြည်ပြည်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာအင်္ဂလိပ်လိုတို့အားဖြင့် IBEC လို့ပြောကြတဲ့အဖွဲ့ကိုထူထောင်သူဆရာတော်ဦးသောပြုတ်ဖြစ်ပါတယ်ဆရာတော်ပြမင်္ဂလာပါဗ
ျမင်္ဂလာပါတကကြီးဒေါက်တာတင်မောင်တန်းကြီး
ဒီမှာပြစကိုင်းတောင်ယိုမှာနောက်ဆုံးအချိန်နေနေမင်းမြတ်ကြမ်းများရှိပါလားဗ
ျဟုတ်ကဲ့တကတော့စကိုင်းတိုင်းတိုင်းလုံးဟာအားလုံးနေမြေတီတမအေးချမ်းကြကြတဲ့အတွက်ပြေးလွှားနေကြတဲ့လူတွေဟာစကိုင်းတောင်သားမှာရှိကြတဲ့ခုံကြီးကျောင်းတိလရှင်ကျောင်းမှာလူကြီးလူငယ်လူလတ်ကလေးတွေပါမကြမ်းခလုံးငါဒေတာဖြစ်နေ တောင်တန်းဒေသကတော့သာသနာတော်ရဲ့အမွေတဲ့နဲ့တူပြည်သူလူထုကိုစောင့်ရှောက်ပေးရနေရဌာနကြီးတခုလည်းဖြစ်နေပါတယ
်အရှင်ဘုရားအကြောင်းမှာဒီစစ်ပြေးဘယ်များတော့ရှိပါတယ်ဘောလို့စေ
ကောစကိုင်းတောင်တန်းမှာတော့ဦးစင်းကဒီ International Body Education Center ဆိုတဲ့ကျောင်းတော်ကြီးကိုဖွင့်လှစ်ထားတဲ့ပဲစကိုင်းတိုင်းတစ်တိုင်းလုံးကကလေးတွေရဲ့ဒီပညာရေးအခြေအနေတွေကိုသူတို့ပညာသင်ကြားနိုင်မှုရဲ့နောက်ဆစ်စုံတဲ့ education စုံတစ်ခုဖြစ်နေကြုတ်ဖန်ပြီးဒီဆောက်ပေးထားတာဒီနေ့မှာဆိုတော့ဒီသူတို့ရဲ့ IMC ချောင်းတိုင်းမှာပညာသင်ကြားတဲ့ဒီစကိုင်းတိုင်းတွေက38မြို့နယ်ကကလေးတွေအကြောင်းမျိုးကြောင်းမို့လို့နေမြေဒေသမေးချမ်းကြလို့ရောက်လာကြတဲ့ကလေးတွေအားလုံးဟာဆိုတော့အဲ4000ကျော် 5000 နီးပါးလောက်ရှိပါတယ်ဒေါက်တာတင်မောင်တန်းရေ
အာတင်မောင်အဲ့ဒီတော့တော့များလားဗျာရှင်ဗျာနေရေးချိုင်ရေးတွေနဲ့ရောစင်ပြေပေါ့လားဗျာ
ပဲပြင်းမလဲတိုက်ပြည်ကြီးဒုက္ခရောက်နေတဲ့အချိန်မှာကိုတိုင်းလူပြည်သားတွေရဲ့ရင်သွေးငယ်တွေရဲ့ပညာရေးတွေနဲ့သူတို့ရဲ့ဘဝလုံခြုံရေးကိုသူတို့စကိုင်းတောင်တန်းကခေါင်းကြီးကျောင်းနေမှာမျှပြီးတော့မှလူငယ်တွေဆိုရင်ကိုရင်လေးတွေဖြစ်နေကြောင်းလဲမျိုးသမီးလေးတွေမိန်းကလေးတွေဆိုရင်ဒီလရှင်ဖြစ်နေကြောင်းလဲပြီးတော့မှစကိုင်းတောင်တန်းမှာရှိကြတဲ့ခေါင်းကြီးကျောင်းဒီလရှင်ကျောင်းနေမှာလူကြီးတွေမိဘတွေအပါဝင်ကလေးတွေပါခိုလုံပြီးတော့မှသူတို့တွေအတွက်ဘဝလုံခြုံမှုတွေကိုသူတို့ဒီလူမှုရင်းနှီးလို့ခေါ်တဲ့ social capital လမ်းစဉ်ကနေပြီးတော့မှယဟန်တန်ကတော့မြတ်ကမေတ္တာအပြည့်နဲ့ဆောက်ရှောက်ပေးလျက်ရှိပါတယ်
။အမှန်ပြပြီးတော့ရှောက်သားကြမင်းများချက်တာကတော့ခုအရှင်ဖျားပြောလိုက်တဲ့ social capital လို့ပြောတဲ့လူမှုရင်းနှီးပေါ့နော်။ဒါလူမှုရင်းနှီးကိုစဉ်းစားတဲ့အခါမှာဒီပြီးတော့လို့ညာတော်အဖြစ်တော့အချက်၃ချက်နဲ့ဒါကြည့်ကြတာများတယ်ပေါ့နော်။အဖက်တစ်ခုကတော့ကျွန်တော်တို့လူ့ဘဝကြီးအတွင်းထဲမှာအခုနောက်တစ်ခုဆက်ဆက်နေတဲ့ကိုရဲ့ကြီးပေါ့နော
်ဟုတ်ပါတယ်ဒ
ါလည်းကြီးတယ်နောက်ခုကယုံကြည်မှုအဆင့်နော်ဒါနဲ့လည်း
ဟုတ်ကဲ့ပါ
ပြီးတော့ပြောကြတာရှိတယ်နောက်တစ်ခုကတော့အဲ့ဒီရတဲ့ရွာထဲမှာလူမှုအတိုက်ပွဲထဲမှာရှိတဲ့အရင်းအမီးတွေကိုဘယ်လိုမျှဝေလဲနော်အကျိုးကိုဘယ်လိုခံစားကြလဲဆိုတဲ့အချက်နဲ့လည်းကြည့်ပါဒါကတော့လူမှုအရင်းအမီးတောင်းပါနေပြောတယ်ဒီမှာလူ့ဘဝကြီးမှာဒီပฏิပက္ခမှာတိုင်ငင်ရဆိုရင်လူမှုရင်းနှီးကဘယ်လိုအခြေအနေရှိပฏิပက္ခဖြစ်လာတဲ့အခါမှာအဲ့ဒီလူမှုရင်းနှီးကဘယ်လိုဖြစ်သွားလဲ
ဟုတ်ကဲ့တကယ်ကြီးအဲ့တော့ဒီမြန်မာပြည်မှာ complex မဖြစ်ခင်အချိန်ခါကာလကဒီလူမှုရင်းနှီးတွေပေါ့နော်ဒီ social capital တွေဒီဆောက်ခဲ့မှုတွေကသူတို့ democracy တကားအပွင့်နဲ့တူလူတိုင်းလူတိုင်းဟာယုံကြည်မှုကိုတည်ဆောက်တဲ့အခါမှာအားလုံးကတက်တက်ကြွကြွနဲ့နော်တိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်ရေးတွေမူစီတွေမြင့်တရေးတွေအတွက်လူသားတိုင်းလူသားတိုင်းလူငယ်တိုင်းလူငယ်တိုင်းကနော်အာတုံခွန်ဆိုင်နဲ့ဆောင်ရွက်ခဲ့ကြတယ်အဲ့ဒီကနေပြီးတော့မှဒီပฏิပက္ခဇုံတစ်ခုကိုရောက်ရှိလာတဲ့အခါမှာလူမှုရင်းနှီးကြီးတစ်ခုလုံးပြိုကျပျက်စီးသွားတယ်လူမှုခြေပြုတဲ့အောင်းတင်းဆက်ဆံရေးတွေမှာမိဘနဲ့တာသမီမြုံကြည်တော့တာတွေဆရာနဲ့တပည့်မြုံကြည်တော့တာတွေအကြီးအကဲနဲ့နောက်လိုက်ငယ်သားတွေမြုံကြည်တော့တာတွေနောက်ဘာသာရေးကောင်းဆောင်တွေနဲ့အောက်ခြေလူဖွဲ့စည်းတွေမြုံကြည်တော့တဲ့ဒီလူမှုရင်းနှီးရဲ့ပထမအဦးဆုံးယုံကြည်မှုပြည့်ပြားခြင်းဆိုတဲ့ဒီပฏิပက္ခနွန်နဲ့ကိုတဆင့်ကျွန်းလာတယ်ပေါ့နော
်ပြီးတော့ချက်ပြီးနေပြစေဖြာညီမဘုရားဘာသာတုဖွဲ့စည်းဟာအရင်ဆုံးကတော့ဒီပฏิပက္ခကြီးမတိုင်ရင်လုံးကတော့တန်ခါနဲ့တခါယုံကြည်မှုဟာအင်မတန်ကိုကြီးပါပါအခုဘလို့ပြည့်ပြားသွားတာလဲဘလို့တွေဖြစ်ပါသလဲဖြာ
ယုံကြည်မှုပြည့်ပြားသွားတဲ့အကြောင်းကဒီလူတွေရမျှော်လင့်ချက်ဒီအကြီးမားတဲ့အခါကာလမှာသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့နိုင်ငံကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်မလာတဲ့ဘာသာရေးကောင်းဆောင်တွေသူတို့မျှော်လင့်ထားသလိုဖြစ်ပေါ်မလာတဲ့အကြီးအကဲတွေပေါ်မှာဒီလူတို့ရဲ့ယုံကြည်မှုကျဆင်းသွားပြီးတော့မှခင်ဗျားပြောတဲ့ social capital ဆိုတဲ့ဒီလူမှုရင်းနှီးကြီးတစ်ခုလုံးကတိုင်းပြည်မှာပျို့ကျပျက်စီးသွားတယ်အဲ့လိုပျို့ကျပျက်စီးသွားတဲ့နေရာမှာကျွတ်တို့စကိုင်းတိုင်းတို့နေရာမျိုးကပေါ်ပြီးတော့မှကြီးကျယ်တဲ့ conflict ပြည်ပခတ်စုံတွေကိုရောက်သွားစေတဲ့အကြောင်းတစ်ခုလို့ဒါကမြင်ပါတယ်ဒေါက်တာတင်မောင်တန်းကြီ
းတင်မကျစီတော့ပြီလို့ပြောလို့ရသလားဒါမို့ရင်ပြန်လေဒီဆော့ဖို့အနေထားအပိုင်းအစတွေကိုရှိသေးရဲ့လား
အဲ့တော့လူမှုရင်းနှီးတွေမှာကျတော့ဒီလိုပြိုကျပျက်စီးသွားပြီဆိုရင်အမတမဆုံးရှုံးနေတာမျိုးများပါတယ်အဲ့ဒီဆုံးရှုံးနေတာမျိုးဒီလူတို့ရဲ့ဆုံးရှုံးမှုမဟုတ်ဘဲနဲ့တိုင်းပြည်ရဲ့ဆုံးရှုံးသွားခြင်းဖြစ်ပါအဲ့ဒီပြစ်စည်းသွားတဲ့ဒီ social capital ကိုပြန်လည်တည်ဆောက်ဖို့အားလုံးကအပြက်ကိုကြည့်ပြီးဥတည်နေတဲ့အချိန်ခါကာလမှာဦးလင်းရဲ့ IMC ကျောင်းတော်ကတော့ဒီ social capital ကိုပြန်တည်ဆောက်ပါပြန်တည်ဆောက်တဲ့အခါမှာလူသားတိုင်းလူသားတိုင်းဟာပြင်ကြတတ်ရမယ်နောက်ပြီးတော့မှတ awareness တွေရှိရမယ်။နောက်ပြီးတော့မှသူတို့ရဲ့တွေးခေါ်နိုင်တဲ့စွမ်းအားတွေကဓမ္မဆိုတာဘာလဲ၊အဓမ္မဆိုတာဘာလဲဆိုတာခွက်ခွက်ခြားခြားသိအောင်ပညာကိုအခြေခံတဲ့လူအဖွဲ့အစည်းဖြစ်တဲ့ကြုတ်ပြန်လည်ပြီးတော့မှတိဆောက်တဲ့ခါမှာလူတို့နဲ့ဒီလူငယ်တွေရဲ့အနာကမပြောက်တော့ဘူး။တို့ကတော့အခုချိန်မှာအနာကပြောက်နေတဲ့လောကကြီးကနေအနာကမပြောက်ဖို့ရအတွက်တို့မှဒီလူဖွယ်စီယူကိုပြန်လဲတိဆောက်ရမယ်ဆိုတော့ဟာလေးကိုလက်တွေ့သူတည်တနာပြုပြီးဦးစဉ်ဆောင်ရွက်ကြတဲ့အခါမှာအဲ့ဒီအဖြေလေးတခုတွေ့ရှိရတယ်ပေါ့နော်။ဒါကြောင့်မို့လို့မြန်မာပြည်မှာပျက်စီးနေတဲ့လူမှုရင်းနှီးကြီးကိုပြန်လဲတိဆောက်ဖို့ရအတွက်တိတက်နားလေတဲ့ပုံကိုယ်တွေကအားလုံးဝိုင်းပြီးတော့မှလှုပ်ဖို့လိုတယ်ဆိုတာလေးပါပဲ။အဲ့တော့ဒါကြီးကလုံးလုံးလေးရပျက်စီးသွားတာတော့မဟုတ်ဘူး။85ရာခိုင်နှုန်းတော့ပျက်စီးသွားတယ်။25ရာခိုင်နှုန်းတော့ကျန်နေတယ်။အဲ့ဒီ25ရာခိုင်နှုန်းတော့ကျန်တဲ့လူတွေကတိတဲ့ပုံကိုယ်တွေရန်တန်ကားတွေပညာရှင်တွေနောက်ပြီးတော့မှဒီလောကအကျိုးကိုတည်ဖို့ကျင်တဲ့လူတွေကဒီလူမှုရင်းနှီးလို့ခေါ်တဲ့ social capital ကိုပြန်တည်ဆောက်တဲ့အခါမှာလူတို့ရဲ့လက်ခံနိုင်မှုတွေယုံကြည်မှုကိုပြန်လည်တည်ဆောက်ပြီးလက်တွေ့အလုံးနဲ့တက်တည်ပြဖို့တော့လိုအပ်လိမ့်တယ်လို့မြင်ပါကြောင်းကြေညာအပ်ပါတယ
်။တရားတော့ဒီနိုင်ငံရေးထက်ပုံပြတို့တက်မှုနဲ့နော်ပြည်သူပြည်သားတွေရဲ့အကောင်းကျိုးအတွက်ဦးစိုက်လုပ်နေရဆိုတာသိပါတယ်။အဲ့တော့ဖွံ့ဖြိုးတိုးတက်မှုကိုဇောင်းပေးပြီးတော့ဘာသာတရားရဲ့တောင်းကဝဆောင်ရွက်နေတဲ့ပုဂ္ဂိုလ်တယောက်အနေနဲ့နိုင်ငံခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေလို့ပြောကြတဲ့အခါမှာတပ်မတော်ခေါင်းဆောင်တွေအပါအဝင်နိုင်ငံရေးပါတီအသီးသီးကခေါင်းဆောင်တွေကိုအရှင်ဖျားဘယ်လိုများအကြံပြုနေမှာလဲ
။အဓိကကတော့တိုင်းပြည်ရဲ့ဒီပဋိပက္ခတွေပြန်လဲခြုံငင်းဖို့ဆိုတာဓမ္မလမ်းကြောင်းကနေကြည့်သူကဒီဖြစ်ဆက်ဆက်မှာနှစ်ပေါင်း80ကျော်ကြာလက်နက်ကြိုက်ပြီးတိုက်ပွဲဝင်နေကြတာဘယ်တော့မှတိုက်ပွဲကပြီးဆုံးခဲ့တာပါမဟုတ်ဘူး။အဲ့တဲ့မပြီးဆုံးနိုင်တဲ့ဒီလက်နက်ကင်လမ်းစဉ်တွေစာဒီတိုင်းပြည်ရဲ့ဒီတပ်မတော်ခေါင်းဆောင်တွေရောနောက်ပြီးတော့မှဒီတိုင်းရင်းသားလက်နက်ကင်တွေရောမြို့သားညီညွတ်ရေးအစိုးရရောနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့လို့ခေါ်တဲ့ PDF ရောဒီတိုင်းပြည်ရဲ့တကယ် conflict ဆိုတော့ပြည်ပခန့်နုံနေရနေပြန်လဲရုံထဖို့ရအတွက်အားလုံးတွဲဆုံညှိနှိုင်းတဲ့လမ်းကြောင်းကိုပြန်သွားရင်တော့ဒါအကောင်ဆုံးလို့ဒါဦးလင်းရဲ့ဒီဘာသာရေးခေါင်းဆောင်ရန်တော်တစ်ပါးဖြစ်နေပြင်းတဲ့အကြောင်းနောက်ကျုပ်ကိုယ်တိုင်ကကပညဉ္ဉဉ္တန်တမန်ရမ်းတော့အဲ့တော့ဒကာတော်တမီးတဲ့မိကုံးကိုဖြေရမယ်ဆိုရင်တော့လက်ရှိအားလုံးဟာအပြက်တီကိုကြီးပဲဥတီသွားနေကြတဲ့အဆင့်ကနေပြီးတော့မှအတ္တတွေမမနာတွေဘက်ပေါင်းကုံကနေရှော့ချပြီးတော့မှဒီပဋိပက္ခနုံကနေပြန်လဲရုံထနိုင်မှုရအတွက်မိမိတို့ရဲ့လူအင်ဆန္ဒတွေလည်းပြည့်ဖို့ရအတွက်အပေးယူရှော့တင်းတွေဒါတွေကရှိဖို့လည်းလိုအပ်တယ်ပြီးခဲ့တဲ့အတိတ်ကပဋိပက္ခတွေကိုအာဂတတွေနဲ့အမုန်းတရားတွေကိုဆက်ပြီးတော့မှဆွဲခေါ်သွားမယ်ဆိုရင်တော့နောက်နှစ်30ကနေနှစ်50မြန်မာပြည်ဟာပရိပက္ခနုံကနေပြန်လည်ပြီးရုံထဖို့မရှိပါဘူးမြစ်တန်ရခိုင်ကျင်နာကတမတော်ကောင်းဆောင်ကြီးများအကြီးအကဲတွေအားလုံးနော်နိုင်ငံတော်ရဲ့စီမံအုပ်ချုပ်ရေးကောင်စီအဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပါဝင်ဘက်ပေါင်းစုံကပုဂ္ဂိုလ်တွေအားလုံးဟာရင်ကြောက်စိတ်ရေးဆိုတာတဲ့မြစ်တန်နှလုံးသားတွေနဲ့အတူလက်နက်ကင်လမ်းစုံတွေနဲ့ခြေမွနေကြမယ်အစတိုင်းရင်းသားတူတုံဆင်းကြီးကိုမောင်နှမတွေပေါ်မှာခွင့်လွှတ်ခြင်းမေတ္တာတွေနဲ့သဘောဝိုင်းရည်ကျင်းမှုကိုပေါင်းဆက်ပြီးတော့မှအပေးယူချော့နေတဲ့အကြိုင်တော့ပြိပက္ခနုံကနေမြန်မြန်ယုံထပြီးတို့တို့တိုင်းပြည်ဟာကျေမွတဲ့အဆင့်ကနေပြန်လဲပြီးလူမှုရင်းနှီးတွေကိုပြန်လဲတည်ဆောက်နိုင်မဲ့ social capital မြင့်မားတဲ့နေရာဒီတတ်တခုကိုတော့ကာလတူတူနဲ့ပြန်ရောက်ကောင်းရောက်သွားနိုင်ပါလေ
။ရှင်ပြပြ။အဲရှင်ပြဒီလိုဖွင့်ဆိုပြောပြမယ်လို့တချို့ကလည်းဂဏိတိုက်ပွဲကဓမ္မနဲ့အာဓမ္မရဲ့တိုက်ပွဲဖြစ်တယ်လို့ပြောကြပါတယ်။ဖာသာရေးတောင်းကနေကိုကြည့်မယ်။ဆိုရင်ရှင်ပြဘုရားမင်းကြီးပါတယ
်ဗျာ။ဘာသာရေးစုတော်ကနေကြည့်ရင်တော့ဘာသာရေးမှာတို့ဗုဒ္ဓဘာသာရဲ့လမ်းစဉ်မှာဓမ္မဆိုတာလူ့ဘက်သားကိုညှင်းဆဲခြင်းတပ်ဖြတ်ခြင်းเนาะ။နောက်လူတွေရဲ့စိတ်ဆင်းရဲကိုဆင်းရဲပြင်အောင်ဘာတစ်ခုမှမလုပ်ပါဘူး။ဒါကြောင့်မို့လို့ဒီတော်လှန်ရေးပဲဖြစ်ဖြစ်နိုင်ငံရေးပဲဖြစ်ဖြစ်เนาะငြိမ်းချမ်းရေးပဲဖြစ်ဖြစ်သကလုံးနေနဲ့เนาะလူတွေကိုဝါမျိုးပြီးတော့မှပြည်သူလူတို့တွေကိုလမ်းကြောင်းတွေမှားအောင်ဘယ်ပေါင်းစုံကနေဆောင်ရွက်တာတွေရပ်တန့်ဖို့လိုပါတယ်။ဒါကြောင့်ဓမ္မသည်ဘယ်တော့မှမဖောက်ပြန်ဘူးဓမ္မသည်ကျားရဲ့ယူစီဝါပျက်စီးအောင်ရရွာတွေမြို့ပြတွေပြည်သူတွေအသက်အိုးအိမ်စီးတဲ့တွေကိုဘာမှမဖျက်ဆီးဘူးအဲ့တော့တတ်တာဖျက်တာကိုပျော်မွေ့နေကြတဲ့လူအဖွဲ့အစည်းကြီးဟာဓမ္မလို့ဘလောက်ပဲကြွကြော်ကြွကြော်အဲ့ဒါဟာဓမ္မလမ်းစဉ်မဟုတ်ဘူးဆိုတော့ဦးစင်ခိုင်ခိုင်မှာပြောရဲပါဒါကြောင့်ဓမ္မသည်သူများရဲ့ယူစီဝါကိုမပျက်စီးစေတဲ့အတွက်အဲ့တော့ဒီနေ့လက်ရှိဆောင်ရွက်နေကြတဲ့ပုဂ္ဂိုလ်တွေကကိုယ်လုံးနေတဲ့လုပ်ငန်းတွေဟာဓမ္မလို့ကြွေးကြော်ပြီးတော့မှတကယ်ဓမ္မဖြစ်ရလားဆိုတော့ဦးတော့ပြန်လဲတုံးတက်ကြဖို့အတွက်เนาะတမတော်ပါဝင်တိုင်းအနာလက်နဲ့ပကိုင်ခေါင်းဆောင်နေဒေါ်လာရင်းလုံးနေကြတဲ့ပုံကိုယ်ကြီးအားလုံးเนาะဒါဦးစင်းကဓမ္မငင်းငင်းတန်တမဆုံးကဘငင်းငင်းဆုရှင်ဖြစ်နေတာเนาะအကြံပြုပါတယ်ပြန်လဲပြီးတော့မှကိုလုတ်တဲ့လုံကဟာဓမ္မနဲ့ကန့်ညီကြရလားဆိုတော့တုံးတက်ကြပါလို့မြစ်တရာရခိုင်ပြန်ပါတယ်
ဒီမှာပြအခုလိုမင်းကြားတဲ့ကြောင်းအများကြီးကျေးဇူးတင်ပါတယ်ပ
ြဟုတ်ကဲ့ဆရာဒေါက်တာတင်မောင်တန်းကြီးမတွေ့ရတာကြာတော့ဒကာကြီးနဲ့စကားပြောခွင့်ရတာလည်းအထူးကျေးဇူးတင်ပါတယ်နောက်ဝီယိုရီဝိုင်းတော်သားတွေနဲ့တူဦးရင်အမေရိကကိုရောက်ရှိတဲ့ခါကာလမှာအခုလိုအင်တာဗျူးပေးပြီးတော့မှအဲဆိုရှယ်ကပ်ပြက်ကိုဘယ်လိုတည်ဆောက်မလဲဆိုတဲ့လမ်းကြောင်းလေးနဲ့အင်တာဗျူးခွင့်ရတဲ့အထူးကျေးဇူးတင်ရှိပါကြောင်းပြောကြရင်းနဲ့ကဘာသူကဘာသားတွေမြန်မာနိုင်ငံသူနိုင်ငံသားတွေဆက်ပြီးဒုက္ခကင်းဝေးပြီးငြိမ်းချမ်းတာယာတဲ့နိုင်ငံတော်ကိုတည်ဆောက်နိုင်ကြပါစေ
။အခုလူမှုအရင်းကြီးနဲ့ပတ်သက်ပြီးတော့တင်ပြဆွေးနွေးသွားတဲ့ဆရာတော်ကတော့စကိုင်းတောင်ယိုအပြည့်ပြည့်ဆိုင်ရာဗုဒ္ဓဘာသာပညာရေးစင်တာ IBEC ရဲ့တူထောင်သူဆရာတော်ဦးတော်ပြည်တာဖြစ်ပါလေ။ဆရာတော်ဟာစတော့ခေါင်းကမ္ဘာငြိမ်းချမ်းရေးစုရှင်လူလည်းဖြစ်တယ်လို့ငင်းကြရဲ့ရတန်တမန်တယောက်ဦးမင်းနဲ့လည်းဆောင်ရနေတဲ့ပုံစံမျိုးဖြစ်ပါတယ်ကျွန်တော်တော်တော်များ
များဒါကတော့ဦးတင်မောင်တန်းအပတ်စဉ်တင်ဆက်နေတဲ့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကဘာဆိုတဲ့အစီအစဉ်ဖြစ်ပါတယ်VOA မြန်မာပိုင်းရဲ့ညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီထိနေ့စဉ်ထုတ်လွှင့်နေပြီးတော့နာနဲ့ခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်နာနဲ့6နာရီကနေ9နာရီထိတင်ဆက်နေပါတယ်ရှင်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးနဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ချားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဒါချင်းတဲ့နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒေါင်းလုဒ်ရယူပါ။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။လူလူမိတ်ဆွေ24နာရီရုပ်တံအစီအစဉ်ကိုလည်းလွတ်လပ်တဲ့အာရှအတန် RFA နဲ့ပူပေါင်းတင်ဆက်နေပါတယ်ရှင်။အခုဆက်လက်ပြီးတော့တပတ်အတွင်းပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ကြည့်ရှုရမှာပါ။ပထမဆုံးတော့အိန္ဒိယမြန်မာနယ်စပ်အခြေအနေရှုပ်ထွေးနေတဲ့အခြေအနေနဲ့တပတ်အတွင်းပြည်တွင်းသတင်းကိုကြည့်ကြရအောင်ပါရှင်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသား2ဦးတက်ဖြတ်ခံရတာနဲ့ပတ်သက်လို့နယ်စပ်အခြေအနေတွေရှုပ်ထွေးနေပါတယ်။ကယားတီနယ်လော့ပီတာဘက်မှာတော့စစ်ကောင်စီက၄ချောင်း၃ထိုးစစ်ဆင်တိုက်ခိုက်နေပါတယ်။မြန်မာနိုင်ငံထဲကကားတက်ဆင်ထုတ်လုပ်ရေးလုပ်ငန်းအများစုရပ်ဆိုင်းလိုက်ပါပြီ။ဒီလိုထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကပြောပြမှာပါရှင
်။အိန္ဒိယမြန်မာနယ်စပ်တမိုးမြို့မှာအိန္ဒိယနိုင်ငံသား၂ဦးတက်ဖြတ်ခံရပြီးတဲ့နောက်နယ်စပ်အခြေအနေတင်မာနေပါတယ်။ဒီဖြစ်ရတဲ့ပတ်သက်လို့အိန္ဒိယနိုင်ငံမိုးလေးမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံနှမ်းဖာလုံဖက်ကအရေးကင်းတစ်ခုကိုလည်းအိန္ဒိယလူငယ်တချို့မီးရှို့ခဲ့ပါတယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွတ်ကတော့ဒီဖြစ်ရကိုစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာလို့အပြစ်တင်ပြောဆိုပါတယ်။
သူတို့ဒီတမူးမှာဇူလိုင်လ9ရက်နေ့ပေါ့ဒီနေ့လေ12နာရီခွဲလောက်မှာဒီတမူးမြို့ကစော်ဘွား9ရက်ကွယ်မအမျိုးသားတယောက်ကလည်းနဲ့ပြစ်ခံသူကြပေးဆုံးနေတဲ့အကြောင်းကိုအဲဒီနေရာနေရပဲကျွန်တော်သတင်းပို့ပါတယ်ပို့တဲ့အကြောင်းမလို့တမှုမှရှိတဲ့ကျွန်တော်တို့ညွန့်နယ်ရဲစခန်းကဒါညွန့်နယ်မှုအပါဝင်သုံးရိုးတပ်ဖွဲ့ကသွားရောက်ဖြစ်စေခဲ့တာ12:45လောက်မှဖြစ်စေခဲ့တဲ့အခါမှာအဲမှာတော့ကျွန်တော်တို့ဒါဆင်းလူလူမျိုးလို့ယူဆရတဲ့အသက်35နှစ်ခန့်ရှိတဲ့အမျိုးသားတယောက်အဲ့ဒါကတော့အသက်30နှစ်ခန့်ကခံမှန်းနေအမျိုးသားတရားဒီတရားတွေကတော့ကျွန်တော်တနက်နေ့ပြစ်သွားတာဟာကြီးပဲတနက်နေ့ပြစ်သွားတာဥကောင်းနေပဲချိန်မှန်တဲ့နေသားရှိတယ်ပြေဆုံးနေတာတွေ့ရတယ်အဲ့ဒါနဲ့ကျွန်တော်တို့ဒီမြို့နယ်ရဲတပ်ဖွဲ့နဲ့ဒါလုံခြုံရေးအဖွဲ့တွေကအနီးနားပါဝင်ကိုဆစ်ဆေးတယ်ဆစ်ဆေးတဲ့အခါမှာတော့ဒီ12နှစ်ခွဲလောက်မှာအဲ့ဒီတစ်ယောက်ကစော်ဘားရက်ခွဲအတွင်းကိုစံကျက်တစ်စီးနဲ့ဝင်လာတယ်၂ယောက်လုံးအတူတူဖိလာတာပဲဆန်ကြတစ်စီးနဲ့ဝင်လာတယ်ဝင်လာတဲ့အချိန်မှာပဲအချမ်းပဲအဖွဲတစ်ဖွဲကကျွန်တော်တို့ဘဏ္ဍာလည်းပြစ်ခတ်ပြီးထွက်ပြေးသွားရပြည်ရတယ်အဲကြောင့်အနောက်နဲ့ကျွန်တော်တို့ဒါတမှုဆေးရုံကိုပို့တယ်တနားကြီးခွဲလောက်မှရောက်တယ်အဲအဲ့မှာလည်းဒီတမှုရဲစကားမှာဒေမှုဒေခင်ဖွင့်တယ်ဖွင့်ပြီးတော့အဲ့ဒီအနောက်ကြီးအကုန်လုံးကိုကျွန်တော်မျိုးမိမျိုးဖားတွေရက်ကွက်တွေအုပ်ချုပ်မှုတွေနဲ့တင်းဆောင်ဆန်းဆစ်ဆေးခဲ့တယ်ဆောင်ရွက်တယ်ပေါ့နော်အဲ့မှာ
ကျလိုင်းလာငါးရက်နေ့နေ့လယ်ပိုင်းကတက်ဖြတ်ခံခဲ့ရတဲ့အင်ဒီယာနိုင်ငံသားတွေရဲ့ရုပ်လောင်းကိုနောက်တစ်နေ့နေ့လယ်ပိုင်းအထိပြန်လည်မလွှဲပြောင်းပေးရကြောင်းအင်ဒီယာနိုင်ငံမိုလီမြို့မှာဆန္ဒပြကြတာဖြစ်ပြီးမြန်မာနိုင်ငံဖက်ချံကရေကန်ကူကိုအင်ဒီယာလူငယ်တွေကလာပြီးတော့မေးရှုခဲ့ကြတယ်လို့ဒေတာခန့်အူကအတည်ပြုပြောဆိုပါတယ် ဒီတက်ခတ်မှုဖြစ်ပေါ်ပြီးတဲ့နောက်အိန္ဒိယဖက်ကနေစမှာလုံခြုံရေးတိုးမြင့်ချထားပြီးတော့ တမူမိုလီနေဆာဖြတ်တန်းသွားလာတာကိုလုံးဝပိတ်ပင်ထားတယ်လို့လည်းပြောပါတယ်မနစ်ပူရာပြည်နယ်ဝန်ကြီးချုပ်အန်ဘီရန်စင်ကတော့နန်နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုရရရှိနေကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်တမူမိုလီဆက်သွယ်ရေးလမ်းဟာအိန္ဒိယနဲ့မြန်မာနိုင်ငံရဲ့အကြီးဆုံးနေဆက်ကုန်သွယ်ရေးစခန်းဖြစ်ပြီးတော့
ဒီရပိုင်းနဲ့အတွင်းမှာတော့နေဆက်ဂိတ်တွေပြန်ဖွင့်နိုင်ဖို့နှစ်ဖက်အာဏာပိုင်တွေဆွေးနွေးခဲ့ကြောင်းသတင်းတွေထွက်ပေါ်ခဲ့ပေမဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေအရမြန်မာစစ်ကောင်စီပေါ်နောက်ထပ်အရေးယူတန်ခတ်မှုတွေချမှတ်ဖို့ဩစတြေးလျဆိုရကလေးနက်စင်စားနေကြောင်းဩစတြေးလျနိုင်ငံသားရေးဝန်ကြီးကပြောပါတယ်ပြစ်မှတ်ထားအရေးယူတန်ခတ်ဖို့အခိုင်အမာဆွေးနွေးမှုတွေရှိနေပြ
ကျွန်တော်တို့ဗိုလ်ဦးနေမှာပြောဆိုသွားကြတာပါစစ်တပ်ကအာဏာသိမ်းခဲ့တဲ့2027ဖေဖော်ဝါရီလတရနေ့နောက်ပိုင်းမြန်မာဒီမိုကရေစီရေးကောင်းဆောင်ဒေါ်ဆန်းစုကြည်နဲ့အတူစီးပွားရေးအကြံပေးဩစတြေးလျနိုင်ငံသားရှောင်းတန်နယ်တို့ကိုလည်းစစ်တပ်ကဖမ်းဆီးထားပါတယ်ရှောင်းတန်နယ်ဟာနိုင်ငံတော်လျှော့ဝှက်အုပ်ဒေချိုးဖောက်မှုအပါအဝင်တခြားဆွဲဆိုချက်တွေနဲ့ပါရှင်းဆိုင်နေရတာဖြစ်ပြီးသ
ဖေဖော်ဝါရီလ၂၀၂၄ခုနှစ်ကစပြီးတော့ဒီကစစ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတကာကမြန်မာစစ်တပ်ပေါ်ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတော်တော်များများချမှတ်ထားသလိုဩစတြေးလျနိုင်ငံကလည်းမြန်မာစစ်တပ်ကိုလန်ဒန်နဲ့ဆက်ဆက်ပစ္စည်းတင်ပို့ရောက်ချခွင့်နဲ့ခရီးသွားလာခွင့်ပိတ်ပင်တာအပါအဝင်ဒဏ်ခတ်ပိတ်ဆို့မှုတော်များများကိုချမှတ်ထားတာဖြစ်ပါတယ်။
စစ်တပ်ကအာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြသူတွေနဲ့အထိုက်အခါလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတတ်ပြီးတော့ဖမ်းဆီးထောင်ချတာတွေဆက်တိုက်လုပ်နေချိန်မှာပဲနိုင်ငံရဲ့အမှုတွေကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေလည်းဖိအားပေးတာဖမ်းဆီးတာတွေရှိလာနေပါတယ်။
မန္တလေးဖက်မှာလည်းဒီတစ်ပတ်အတွင်းရှင်းနေလေးဦးထပ်ပြီးတော့အဖမ်းခံရတယ်လို့ရှင်းနေအတိုင်းဝိုင်းကပြောပါတယ်။အဖမ်းအစီသတင်းတွေနဲ့ပတ်သက်လို့ရှင်းနေတူကလည်း VOA ကိုဇူလိုင်လ6ရက်နေ့ကအခုလိုပြောပါတယ်။ဒီမှာကျွန်တော်တို့မှာတော့ဘုံတော့တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ဒိုးကြီးမှာဝင်နေတာ၊ဆောင်းကြီးတော့ရောက်လာပြီ။ဖမ်းသွားတာပဲရှိတယ်။ဘယ်နေရာမှာဒီဒိုးကြီးဝင်နေတာ
ဒီကနေ့မှာတော့အိုးဘူတော်အကျဉ်းထောင်တွင်တရားရုံးကနေအမှုလိုက်ပြီးတော့အပြန်မှာအရှင်းရပြီးအဖမ်းခံရတာပါနိုင်ငံရဲ့အမှုလိုက်ပေးနေတဲ့သူတွေဖမ်းခံရတာမို့ရှင်းနေတဲ့ချို့လဲနိုင်ငံရဲ့အမှုလက်ခံလိုက်ပါဆောင်ရွက်ဖို့ဆိုရင်လာကြပါလေ ဒီကရက်လာကလည်းစကိုင်းတိုင်းမုံရမြို့မှာNLD အစိုးရလက်ထက်စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့အမှုကိုလိုက်ပါဆောင်နေတဲ့ရှင်းနေဦးမိုးစောထွန်းအပါဝင်အခြားရှင်းနေသုံးအဖမ်းခံခဲ့ရပါသေးတယ်။နောက်ထပ်ရှင်းနေတဲ့ဦးထက်မင်းတို့လည်းလိုက်ပြီးဖမ်းဆီးနေတဲ့အတွက်တင်းချောင်နေရတယ်လို့နီးစပ်သူတွေကပြောပါတယ်။ရှင်းနေတွေအဖမ်းဆီးခံရတာနဲ့ပတ်သက်လို့စစ်ကောင်စီပြန်ကြားရေးဗ ရှင်းနေတချို့အဖန်စီခံရတာရှင်းနေပါတယ်အဲ့ဒီရှင်းနေတွေကိုလည်းအကြံဖက်ဥပဒေပုံမှန်တွေတက်ပြီးတော့တရားစွဲထားပါတယ်အာနာသိမ်းပြီးတော့တနစ်ကျော်ကာလအတွင်းမှာစစ်ကောင်စီကဖန်စီထားတဲ့ရှင်းနေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှင်းနေတွေကပြောပါတယ်
အဲ့ဒီဆိုရလက်ထက်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့တာဝန်ယူခဲ့သူဦးလှသိန်းအပါအဝင်ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဟောင်း၃ဦးကိုထောင်နှံ၃နှစ်စီချမှတ်လိုက်ပါတယ်။ရာထူးရှိချိန်ကအာဏာအလွဲ၃စားလုပ်ပြီးရွေးကောက်ပွဲမဲမတမမှုများအောင်လှုပ်ဆောင်ခဲ့တယ်ဆိုပြီးနေပြီးတော့ကျင်းထောင်ကထူးတရားရုံးကနေပြစ်ဒဏ်ချမှတ်ခဲ့တယ်လို့သူတို့ရဲ့ရှင်းနေသူက VOA
ကိုအတည်ပြုခဲ့ပါတယ်။ဟုတ်တယ်ဥက္ကဋ္ဌကတုံးဥက္ကဋ္ဌရဲ့အေးမှုရဲ့အဲဒီတန်လေးဖွဲ့ဝင်ပေါ့နော်ဒီလိုသုံးလုံးကိုဟိုတရားကိုသုံးနှစ်တက်သုံးနှစ်တိုင်းနဲ့ခါလိုက်ပြီ။ဒါလည်းဥက္ကဋ္ဌနိုင်ရဲ့အစံကြီးရဲ့နောက်ဥက္ကဋ္ဌရဲ့ဥက္ကဋ္ဌဆောင်။
Sitter Anna Dimbian of our energy soya letter, Shrika Wakom Shi Okatani net down you get to Ula Te, Shrika Wakom Shi Fuoni Pichare, Umi Nine, Utan Tirogo, Ubri Boma, Tea Tonze, Kajine, Tea Sweso Gera Pipare, Tea Yon Sichaduya, Sikonsia, Sweta Jaduga, Mamanganepo, Turubaga Ubri, Cheladine, Koka, Tuchi, Kavime, D Tuchi Jadigo, Tea Dujibaga Ted Twin Senagin Mashibulo, Tea Yon and Liza Durega Piovare. တရားစွဲဆိုတဲ့လက်ရှိစစ်ကောင်စီရဲ့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းသူတို့အမှုကျူးလွန်ကြောင်းတိကျတဲ့တက်တေမပြနိုင်ခဲ့တာတွေရှိခဲ့တယ်လို့ဆိုပါတယ်။ဒေါက်ဆန်စုကြည်ဟာကော်မရှင်ဝဲတွေဖွဲ့စည်းရမှာဒီဇယ်ဥပဒေပါပြဋ္ဌာန်းချက်တွေကိုစတင်နေတာဝန်ထမ်းဆောင်သူတွေကိုဟန်တာချင်းချောက်တဲ့အုပ်ချုပ်ရေးမှုတွေကိုPRP မဲဆင်းတွေကိုမတမာလုပ်တဲ့NLD ရွေးကောက်ပွဲကော်မရှင်ဦးလှသိန်းရွေးကောက်ပွဲကော်မရှင်ဖွဲ့ဝင်ဖြစ်ကြတဲ့ဦးမြင့်နိုင်နဲ့ဦးတန်းသေးတို့ဟာဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့လှုပ်ဆောင်ခိုင်းတဲ့အတိုင်းတစ်ဖက်သက်လှုပ်ဆောင်ခဲ့တယ်လို့စစ်ကောင်စီဘက်ကဆွဆွဲခဲ့ပါတယ်။2020ပြည့်နှစ်ထွေထွေရွေးကောက်ပွဲမှာရွေးကောက်ပွဲဆိုင်ရာလုပ်ငန်းတာဝန်တွေကိုကြီးကြပ်ဖို့ပြက်ကွက်မှုနဲ့အရင်
ကာကွယ်ရေးတပ်ဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုတွေပေါ်ပေါက်နေတဲ့ကြားပြည်နယ်ကလွိုက်ကော်မြို့နယ်လော်ပိတာဂျေဝါဖက်မှာဇူလိုင်လပထမပတ်အတွင်းတိုက်ပွဲပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကလေကြောင်းအုံပြုတိုက်ခိုက်နေတယ်လို့ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကVOAကိုပြောပါတယ်လော်ပိတာဂျေဝါနာကစစ်ကောင်စီရဲ့တပ်စခန်းကိုဒေသခံကာကွယ်ရေးတပ်တွေကဝင်ရောက်တိုက်ခိုက်ရာကနေတိုက်ပွဲပြင်းထန်ခဲ့တာပါ ရှမ်းပြည်တောင်ပိုင်းမှာတော့ဖေခုံမြို့နယ်မှာဒီလပထမပတ်အတွင်းတိုက်ပွဲတွေမှာကရင်ပြည်ပူးပေါင်းအဖွဲ့ဖက်ကဆက်တူတေဆုံခဲ့တယ်လို့အဲ့ဒီဒေသဖက်ကသတင်းတွေမှာပြောပါတယ်တိုက်ပွဲတွေအတွင်းစစ်ကောင်စီဖက်ကလည်းတေဆုံမှုရှိတယ်လို့ဆိုပေမဲ့ VOA ကတိကျအတည်မပြုနိုင်ပါဘူးကရင်ပြည်နယ် KNLA တက်မဟာငါနေမိတဲ့ကရခိုင်လက်နက်ကိုင်းအေအေဖက်ရဲ့စစ်စခန်တစ်ခုကိုမြန်မာစစ်တပ်ဖက်ကချက်တိုက်လျင်နေစီနဲ့လာရောက်ပုံကျဲတိုက်ခိုက်ခဲ့တာကြောင့်အေအေတပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ထဏာရရသူတချို့ရှိခဲ့ပါတယ် ကချင်ချင်းနဲ့စကိုင်းတိုင်းမကွေတိုင်းထဲမှာလည်းပြစ်ခတ်တိုက်ခိုက်မှုတွေမဆဲသေးပါဘူးဆီအာနာသိမ့်ပြီးတဲ့နောက်ပိုင်းနိုင်ငံအနှံ့အခုလိုလက်နက်ကိုင်တိုက်ပွဲတွေနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်တေဆုံးခဲ့ရသူတွေရောနေရက်စွန့်ပြီးတော့ထွက်ပြေးနေရတဲ့အပြင်မဲ့ပြည်သူတွေလည်းဆက်ပြီးတော့တိုးလာနေကြပါရှမ်းကယားပြည်နယ်ဖက်ကစစ်ကောင်စီတပ်အင်အား2ချဲ့ထားပြီးတော့စစ်ရဲလှုပ်ရ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ံဝေဌာနကကားတင်သွင်းထုတ်လုပ်ခွင့်ပါမစ်တွေကိုပိတ်ထားတာပါရန်ကုန်ဒီလဝစိတ်ကမ်းမှာတက်ဆင်ထုတ်လုပ်နေတဲ့ဂျပန်ဆူဇူကီကားကုမ္ပဏီဟာရင်ပိုပစ္စည်းတွေတင်သွင်းခွင့်မရဘဲသွင်းကုန်လိုင်စင်တွေကန့်သတ်မှုကြောင့်ကားထုတ်လုပ်ရေးကိုဒီရက်ပိုင်းမှာပဲရပ်လိုက်ရတာဖြစ်ပါတယ
်ဒါကတော့ထိတ်တန့်ရောက်တပတ်အတွင်းမြန်မာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းခတ်မောင်တို့ကစူးစီးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ဒီဂျပန်ဝန်ကြီးချုပ်ဟောင်းလှုပ်ကြံခံရတာနဲ့တပတ်အတွင်းကမ္ဘာသတင်းတွေကိုမတ်အီတန်စင်ကပြောပြမှာပါဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ယာတူးကနေနှုတ်ထွက်ဖို့သဘောတူလိုက်တာပင်လယ်နက်ထဲကမဟာဗျူဟာအရအချက်ချာကြတဲ့မွေကျွန်းကိုယူကရိန်းတပ်တွေပြန်လည်ထိန်းချုပ်နိုင်လိုက်တာစတဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်အီတန်စင်ကပြောပြမှာပါရှင
်ပြည်ထောင်နိုင်ငံမှာအစိုးရအဖွဲ့အတွင်းမှာယာတုခံအမှုပြဿနာနဲ့ကြုံနေရတဲ့ပြည်ထောင်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ယာတုကနေနှုတ်ထွက်ပေးဖို့သဘောတူလိုက်တဲ့အကြောင်းဇူလိုင်လ9ရက်နေ့မှာကြေညာခဲ့ပါတယ
် It is clearly now the will of the Parliamentary Conservative Party
ပြည်ထောင်အစိုးရအဖွဲ့အတွင်းမှာအချက်တဲပြီးအင်ဆိုင်နေရပြီးတော့အစိုးရဝန်ကြီးအဖွဲ့ဝင်တွေနှုတ်ထွက်နေတဲ့အချိန် Conservative Party တွင်းကလွှတ်တော်အမတ်တွေကလည်း PRP တိုက်တွန်းနေစီမှာအခုလိုယာတုကနေနှုတ်ထွက်ဖို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းကြေညာချက်ထွက်လာတာပါ Soya Wenji Apoewini, Kuyi Yashi Wine, Lotto Amat, Yang Lizzi, John Notabio, Jimwa Bai Saya, Simian Siga, Chopal de Sule Susway Tedine, Show Twiguli in Sinea Raba, Conservative Party Drama, Yong Jimishi, Sugo, and Yanga Biro, Tedimba and Ning at Jamawe, Wenji Joe Boris Johnson, Notabibo, Tonso Murin at Tabio in Sangia Raba. ကျေးဝင်တဲ့ပတ်သက်လို့ဝေဖန်ခံရတဲ့ကွန်ဆာဗေးတစ်ဖလစ်တော်အမတ်ခရစ်ပင်ချာကိုပါတီမှာအရေးပါတဲ့နေရာမှာတာဝန်ပေးခဲ့မိတဲ့အတွက်ဝင်းကြီးချုပ်ပေါ်မှာကန့်ကွက်ဝေဖန်မှုတွေလည်းထွက်ပေါ်ခဲ့ပါတယ်။အဲဒီနောက်အစိုးရဝင်းကြီးအဖွဲ့ဝင်တွေနှုတ်ထွက်သွားခဲ့တာပါ။ကိုဗစ်ကရောဂါကာလကန့်သက်ချက်တွေကိုဖောက်ပြက်ပြီးတော့ဝင်းကြီးချုပ်ရဲ့ယုံမှာပါတီပွဲတွေကျင်းပခ ည်းမတည်ရသေးပါဘူး။ဝန်ကြီးချုပ်နေရာကိုအောင်မြင်စွာဆက်လက်မယူနိုင်တော့တဲ့အတွက်သူ့အနေနဲ့ဝန်ထမ်းမိရဲ့အကြောင်းဘော်ရစ်ဂျွန်ဆန်ကပြောဆိုသွားခဲ့ပါသည်။UK နိုင်ငံတွင်အနောက်မဟာမိတ်နိုင်ငံတွေကပေးတဲ့လက်နက်ကြီးတွေကထိထိရောက်ရောက်နဲ့ရုရှားတပ်တွေကိုပြန်လည်တုံ့ပြန်နိုင်ပြီဆိုပြီးတော့ UK သမ္မတဖလော်ဒီမီယန်ဇလန်စကီကပြောခဲ့ပါသည်။ဒီလက်နက်တွေဟာယူကရိန်းကအတိအကျလိုအပ်နေတဲ့လက်နက်တွေဖြစ်ပြီးတော့ရုရှားတပ်တွေအတွက်အရေးပါတဲ့နေရာတွေကိုပြင်ပထားပြီးတော့တိုက်ခိုက်နိုင်ပြီဖြစ်တဲ့အကြောင်းသမ္မတဇလန်စကီကဇူလိုင်လ6ရက်နေ့မှာပြောခဲ့ပါသည်။လက်နက်တူလောင်တဲ့နေရာတွေထောက်ပို့ရေးအတွက်အရေးကြီးတဲ့နေရာတွေပေါ်မှာတိုက်ခိုက်နိုင်တဲ့အတွက်ရုရှားတပ်တွေဘက်ကထိုးစစ်ဆင်တဲ့အချိန်ပြည်သက်သာလျှော့ချနိုင်တယ်လို့လူတူကပြောပါတယ်။ယူကရိန်းနိုင်ငံတွေအားလုံးကိုပြန်ပြီးတော့သိမ်းပိုက်နိုင်အောင်ကြိုးစားမယ့်အကြောင်းယူကရိန်းသမ္မတကကတိပြုခဲ့ပါတယ်။ရုရှားတပ်တွေဟာယူကရိန်းရှေ့ပိုင်းကဒေါမက်စ်ဒေသကိုသိမ်းပိုက်နိုင်ဖို့ကြိုးစားတိုက်နေချိန်အခုလိုပြောသွားခဲ့ရတဲ့ဖြစ်ပါတယ်။မဟာဗျူဟာအရာအချက်ချကြတဲ့ပင်လယ်နဲ့ထဲကစနိတ်ဂျုံးကိုယူကရိန်းတပ်တွေပြန်ပြီးတော့ထိန်းချုပ်နိုင်ပြီဆိုတာကိုပြသတဲ့အနေနဲ့ယူကရိန်းစစ်သားတွေကယူကရိန်းအလံကိုလွှင့်ထူနေတဲ့ဗီဒီယိုကိုလည်းယူကရိန်းစစ်တပ်ကဇူလိုင်လ9ရက်နေ့တုန်းကထုတ်ပြန်ခဲ့ပါလေ။ဖေဗီလာကုန်လုံးကရုရှားတို့ကျူးကျော်စစ်စတင်ချိန်မှာဒီစနိတ်ဂျုံးလေးကိုတင်ပိုက်ပြီးတော့ယူကရိန်းကိုထိုးစစ်ဆင်ခဲ့တာပါ။ယူကရိန်းတပ်တွေကလက်နက်ကြီးတွေနဲ့ဒီဂျုံးပေါ်မှာအဆက်မပြတ်တိုက်ခိုက်ခဲ့ပြီးတော့ရုရှားတပ်တွေဆုတ်ခွာသွားခဲ့ပါလေ။ယူကရိန်းအတွက်အချက်ချကြတဲ့အိုဒက်ဆာစိတ်ကဲနဲ့မဝေးတဲ့နေရာဖြစ်တာကြောင့်ဒီကျွန်းဟာမဟာဗျူဟာအရအရေးပါတဲ့ကျွန်းလေးဖြစ်ပါသည်။ဒီသတင်းမှနောက်ပိုင်းမှာကမ္ဘာစီးပွားရေးအရာကြီးနိုင်ငံ20 G20 နိုင်ငံတိုင်းဝန်ကြီးတွေအစည်းအဝေးပွဲကိုအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပခဲ့ပါသည်။ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်ရေးနဲ့စားနပ်ရိက္ခာဖူလုံရေးကိစ္စရပ်တွေကိုဆွေးနွေးကြဖို့စီစဉ်ထားပေမဲ့ယူကရိန်းစစ်ပွဲကိစ္စကလွှမ်းမိုးခဲ့တာပါ။ယူနိုက်တက်ဂျိုင်းဝန်ကြီးဝမ်ယီနဲ့ရုရှားနိုင်ငံဂျိုင်းဝန်ကြီးဆာဂေးလက်ဗရော့တို့နှစ်ယောက်ဟာအစည်းအဝေးလာနေတဲ့လမ်းခုလက်မှာပဲဒေသရင်းနိုင်ငံတွေကိုသွားပြီးတော့ထောက်ခံမှုပိုရရှိဖို့နဲ့တရုတ်နဲ့ရုရှားကြားပူးပေါင်းဆောင်ရွက်မှုပိုပြီးတော့ခိုင်မာရေးလှုပ်ဆောင်ခဲ့ကြပါတယ်။အမေရိကန်နိုင်ငံဂျိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတော့တရုတ်နိုင်ငံဂျိုင်းဝန်ကြီးနဲ့ဇူလိုင်လ9ရက်နေ့မှာတရားတွေ့ဆုံခဲ့ပါတယ်။ဘက်ကပြောင်စုကရုရှားသမ္မတဗလာဒီမီယာပူတင်ပေါ်မှာအတက်နိုင်ဆုံးတန်ခတ်အရေးယူမှုတွေအများဆုံးချမှတ်ဆောင်ရွက်သွားဖို့စီစဉ်နေရမှာ3မဲ့နိုဝင်ဘာလမှာကျင်းပဖို့ရှိနေတဲ့ G20 ထိပ်သီးစည်းဝေးပွဲမှာရုရှားသမ္မတကိုမဖိတ်ဖို့တောင်းဆိုထားပြီးတော့ရုရှားသမ္မတပါလာရင်အမေရိကန်ကအစည်းအဝေးပွဲကိုတပိတ်မှောက်မဲ့အကြောင်းလည်းချိန်ချောက်ထားပါသည်ကမ္ဘာလူကြီးရဲ့၃ဘုံ၂ဘုံရှိတဲ့ G20 နိုင်ငံအားလုံးရဲ့ကုန်ထုတ်လုပ်မှုဟာဒီကမ္ဘာလုံးအတိုင်းအတာနဲ့80ရာခိုင်နှုန်းရှိပြီးတော့ကမ္ဘာကုန်သွယ်ရေးရဲ့၄ဘုံ၃ဘုံလည်းရှိပါသေးတယ်။ G20 အဖွဲ့ဝင်နိုင်ငံတွေကတော့အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊မက္ကဆီကို၊ရုရှား၊ဆော်ရီအာရေဗျာ၊တောင်အာဖရိက၊တောင်ကိုရီးယား၊တူရကီ၊ဗြိတိန်၊အမေရိကန်နဲ့ဥရောပသမဂ္ဂတို့ဖြစ်ကြပါသေးတယ်။အီရန်နိုင်ငံထုတ်ရည်နံနဲ့ရည်နံဓာတုပစ္စည်းတွေအရှိအအစားကိုရောင်းချနိုင်အောင်ကူညီလှုပ်ဆောင်ပေးနေသူတွေကိုအရေးယူတက်ခတ်တဲ့ကြေညာချက်ကိုအမေရိကန်ကဒီသင်းပတ်တယ်မှာကြေညာတော့ပါလေ။တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းကိုရဲ့အားရဆော်ပါများပြည်တော်စု UAE နဲ့တခြားနိုင်ငံကကုမ္ပဏီပေါ်မှာအရေးယူပိတ်ဆို့ထားတာပါ။ရည်ယူခံရတဲ့ပုံကိုယ်တွေနဲ့ကုမ္ပဏီတွေဟာပင်လယ်ကွေ့ဒေသအခြေဆိုင်စီးပွားရေးကွန်ရက်ကိုအသုံးချပြီးတော့အီရန်ကုမ္ပဏီတွေပိုင်းနဲ့ဒေါ်လာတန်းချီတန်တဲ့ထုတ်ကုန်တွေကိုတရုတ်နဲ့တခြားအရှေ့အာရှကိုရောင်းချနိုင်အောင်ထောက်ပံ့ခဲ့တယ်ဆိုပြီးတော့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။2015အီရန်နျူကလ িয়ার သဘောတူညီချက်တင်ရရှိဖို့အလားအလာနင်းနေချိန်မှာအီရန်ပေါ်ဖိအားပေးရလို့ရတဲ့ခုအဖြစ်အခုလိုရည်ယူတက်ခတ်တာပါ။ပြီးခဲ့တဲ့ဒီနေ့ပတ်တော့ကပြီးစီးသွားတဲ့ကတ္တာနိုင်ငံဒိုဟာမှာကျင်းပတဲ့အီရန်ရဲ့နျူကလ িয়ার စီစဉ်တွေလျှော့ချရေးဘယ်လိုသဘောတူညီချက်ရမလဲဆိုတာကိုအမေရိကန်ပြည်အောင်စုနဲ့အီရန်ကြားတိုက်ရိုက်မဟုတ်တဲ့တဆင့်ငံဆွေးနွေးပွဲဟာထူးခြားတဲ့တိုးတက်မှုမရဘဲနဲ့ပြီးဆုံးသွားခဲ့ပါသေးတယ်။အာနာယကိုရီးယားအလုံးသမားပါတီ WPK ရဲ့ခေါင်းဆောင်မှုပိုင်း ခိုင်မာစေဖို့အတွက်ကျင်းပနေကြမဟုတ်တဲ့ပါတီနီလာကံကိုမြောက်ကိုရီးယားကောင်ဆောင်ကင်းကျော်ဦးဆောင်ပြီးတော့ဇူလိုင်လ9ရက်နေ့တုန်းကကျင်းပခဲ့တဲ့အကြောင်းအစိုးရပိုင်သတင်းမှကြေညာသွားပါတယ်။ပါတီကောင်ဆောင်မှုပိုင်းကအားဖြည့်ဖို့နဲ့ပါတီတွင်းယာဒူးနီယာအားလုံးမှအတွေ့ခေါ်ပိုင်းစုစည်းညီညွတ်မှုကိုနားလည်သဘောပေါက်စေဖို့ဒုတိယကြားကျင်းပတဲ့ပါတီနီလာကံလည်းဖြစ်ပါတယ်။ပါတီဝင်အမတ ဒီကနေ့ဟာဘဟုကော်မတီနဲ့ပါတီအဖွဲ့အစည်းတွေကိုခိုင်မာစွာချိတ်ဆက်ပေးတဲ့အသက်သွေးကြောဖြစ်တဲ့အကြောင်းမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအုံကပြောတဲ့ဆိုပြီးတော့အစိုးရပိုင်းတည်နေမှာဖော်ပြထားပါလေ။ 2021年8月15日，新加坡天气局天气部派马队的示威队伍部队部队进巴格拉瓦，该国家天气灾变的路上目的，将比较金正恩阿纳什的苏亚尼内西伯利基多拉姆，德里米迪亚萨的卢姆加纳瑞马天气部的队伍部队部队查曼拉的将兵家新的个东德查巴林。 စင်ငယ်ကူးဆက်တဲ့ကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့မှုတွေကြောင့်တရုတ်နိုင်ငံတဝန်းတန်းရာနယ်ခြေတဲ့ပြည်သူတွေဇူလိုင်လ6ရက်နေ့ကစပြီးတော့အပြင်းမထွက်ရကန့်သက်ပိတ်ပင်ခံထားရပါတယ်။ကမ္ဘာလက်ခီးသွားတွေအသွားများတဲ့ရှေးခေ၊ချင်းမင်းဆက်ရဲ့တယ်ရကော့တာရှေးရုံစစ်တီတွေရှိရာရှေးယမ်းမြို့မှာစီးပွားရေးလုပ်ငန်းတွေပိတ်ပင်ထားရပါတယ်။ရှန်ဟိုင်း၊ဘေကျင်းနဲ့တခြားမြို့တွေမ ဒီကနောက်ထပ်ရှိမှာမဟုတ်ဘူးဆိုတဲ့မျှော်လင့်ချက်တွေလည်းနေသွားခဲ့ပါတယ်။ရှန်ဟိုင်းမှာတချို့ဒေသခံတွေအစိုးရကခွဲတိုင်းချပေးထားတဲ့အစားအသောက်ထောက်ပံ့မှုတွေရယူနေတဲ့အကြောင်းလူမှုကွန်ရက်အသုံးပြုသူတချို့ကရေးသားခဲ့ပါတယ်။ဒီနေ့စကောပိုင်းတော့ကလာနေချင်အပြစ်မထွက်ရပြည်သင်ခရရတဲ့အခြေအနေမျိုးကိုပြန်ရောက်သွားလဲဆိုပြောလဲပြောဆိုထားကြတာပါ။ တောင်ကိုရီးယားနိုင်ငံဘက်ကနေကိုဗစ်ကရောဂါဆက်တာစီမဲ့စီးဝါးတွေပါတယ်။မိုးရေမှုပေါင်းကြီးတွေကိုမြောက်ကိုရီးယားနိုင်ငံဘက်စီကိုရောက်အောင်လို့ဇူလိုင်လခုနှစ်နေ့တုန်းကထပ်ပြီးတော့လွတ်တင်ခဲ့တဲ့အကြောင်းတောင်ကိုရီးယားနိုင်ငံလှုပ်ရှားသူတယောက်ကပြောပါတယ်။ဒီလိုတောင်ကိုရီးယားဘက်ကလွတ်တင်လိုက်တဲ့မိုးပြံမှုပေါင်းကြီးတွေထဲမှာကိုဗစ်ပိုးတွေပါလာပြီးတော့ရောဂါကူးစက်ပြန့်ပွားတာဖြစ
Take down your debate between Nangan the Gathering Nugu, met eat dancing at Susie Timpia Baraba, Seninia Jan Vue in Yamabai Sisingu, Washington DC Gani, Dai Tin Sanibari, Akuro, the Din Sinjoku, Kuzo Mujoka, Jopia Mavasha.
American Nangajai Winji, Anthony Blinken, Etio Nangajai Winji, Wan Yido, Tiganis and Ninimabe, Indonesia Nangan Bali John G20, a seaweed in Bama. ငါးနိုင်ကြတွေ့ဆုံခဲ့ကြပြီးအမေရိကန်နဲ့တရုတ်ဆက်ဆံရေးဟာအကျိုးတရားမှုကြီးမားတဲ့ဆက်ဆံရေးဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးဟာနှစ်နိုင်ငံလုံးအတွက်အကျိုးတရားမှုကြီးမားပါတယ်။ကမ္ဘာကြီးအတွက်လည်းအကျိုးတရားမှုကြီးမားပါတယ်။ကမ္ဘာကြီးကမျှော်လင့်သလိုဒီဆက်ဆံရေးကိုတန်တမန်ရေးရကောင်းမွန်အောင်စီမံ အမေရိကန်ပြည်တော်စုကနေပြီးပြည်သူတွေကိုစားဝန်ထမ်းကြောင့်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာပဲဖုံးဆက်သွယ်ပြောဆိုခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ဖူအီကိုကီရှိဒါကပြောဆိုခဲ့ပါတယ်မစ္စတာအဘေဟာအမေရိကန်နဲ့ဂျပန်ဆက်ဆံရေးပုံမခိုင်မြအောင်ဆောင်ရွက်ခဲ့တဲ့ထူးခြားတဲ့ခေါင်းဆောင်တစ်ယောက်ဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်ရုရှားရဲ့ကျူးကျော်မှုကိုခုခံတိုက်ခိုက်ရမှာကြွန့်ကျင်တဲ့လိုအပ်ချက်တွေအတွက်သင်ယူဖို့အတွက်ယူကရိန်းစစ်သားတွေကဗြိတိန်နိုင်ငံမှာရောက်ရှိနေပြီးတိုင်းပြည်တစ်ဝိုင်းမှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနနေရာအသီးသီးမှာရောက်ရှိပြီးတင်နန်းတက်ယူနေပါတယ်။နိုင်ငံရေးအခြေအနေတွေဖြစ်နေတဲ့တည်ရင်းလင်္ကာနိုင်ငံမှာဒီကနေ့စနေနေ့မှာပဲထောင်ပေါင်းများစွာသောစန္ဒပြသူတွေကတမရကိုယာရီကနှုတ်ထွက်ပြီးတောင်းဆိုကြပြီးတမရအိမ်တော်အတွင်ချိုးပြက်ဝင်ရောက်ဆင်းနေခဲ့ပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။တည်ရင်းချင်းချုပ်ကိုကိုစောမိုးကျော်ကပြောပြသွားတာပါ။စနေညချမ်းဗီအိုမြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်ခဲ့တာပါရှင်။ဒီကနေ့ညပိုင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်ဆူမွန်ပါ။အတန်ဖန်အင်ဂျင်နီယာကတော့နက်ရှဝါကယ်လီဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့တီရန်ဝမ်းပါရှင်။ဗီအိုမြန်မာပိုင်းအစီအစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့ကဘာတဝမ်းကသရရှိအားလုံးကိုကျေးဇူးအထူးတင်ပါတယ်။ BNT ရဲ့အတွေ့အကြုံကနေကင်ဝေးကြပါစေရှင်။ကျမအင်ဂျင်နီယာပါ။
This program has come to you from the Voice of America, Washington.